Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဧပြီလ25ရက်ဗုဒ္ဓဟူးနေ့ညဖက်9:00နာရီ10:00နာရီအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32နဲ့58တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံအတွင်းတရားမဝင်ရောက်လာတဲ့ကလေးငယ်9သိန်းကိုမူလကအကာအကွယ်ပေးထားတဲ့အတိုင်းသမ္မတထရမ့်အစိုးရအနေနဲ့ဆက်ထားဖို့တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။သမ္မတထရမ့်ဟာမနေ့ကပြင်သစ်သမ္မတကိုနိုင်ငံတော်ညစာစာပွဲနဲ့တက်ခင်းအခမ်းခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအခြေအနေဟာ2018ခုနှစ်ကတည်းကပိုဆိုးလာတဲ့အကြောင်း RSF အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာစင်ခါသာမှာဖော်ပြထားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့အမမြသစင်အောင်နဲ့အတူတင်ပြပေးသွားမှာပါခင
်။ကောင်းပါပြီရှင်။ကချင်ပြည်နယ်ကစီရီတင်မာမှုအတွင်းတပ်မတော်ကနေလူအခွင့်ရေးချုပ်ဖောက်မှုနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးတင်နိုင်ဖို့ကုလသမဂ္ဂအလုံးစုံရေးကောင်စီကနေတဆင့်စ조사နေတယ်ဆိုတဲ့သတင်းမှာကတော့
ဒီကဥပဒေအရဆိုရင် ICC မှာတင်မှုအတွက် UN Security Council မှာတင်မှုအတွက်လုံလောက်တဲ့အချိန်မျိုးမှာဖြစ်နေတယ်ဗျ။
တိုင်ကြားစာပေးဖို့တဲ့အဖွဲ့ပြောခွင့်ရသူတို့ခွန်ကြားကပြောတော်တာပါရှင်။ပြည်စုံကတော့မကြခင်ကြားမှာပါ။ဒီနောက်မှာတော့အရှေ့ဥရောပအမေနီးယားနိုင်ငံအခြေစိုက်အရိုရာကပေးအပ်မဲ့2018စုစကားတင်စီမှာမြန်မာနိုင်ငံသူပါဝင်တဲ့တဲ့တင်ထိုင်းနိုင်ငံမှာအမျိုးသမီးအလာကုန်တွေကိုအတုလုပ်ပြီးတော့လူဒုကိုလိန်ရောက်နေတဲ့ Magic Skin နဲ့အခြားအလာကုန်တွေကိုအရေးယူနေတဲ့တဲ့တင်နဲ့နိုင်ငံတကာသတင်းဆောင်မတဲ့ဘုတ်ကိုလည်းတင်ဆက်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝမှာတော့ကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်နဲ့တခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းသွားမှာပါအခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးရထားတဲ့သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့အမမြသစင်အောင်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်နိုင်ငံအတွင်းမိဘတွေနဲ့အတူတရားမဝင်လိုက်ပါလာတဲ့ Dreamers လို့ခေါ်တဲ့ကလေးငယ်9သိန်းကိုမူလကအကာအကွယ်ပေးထားတဲ့အတိုင်းသမ္မတထွန့်အစိုးရအနေနဲ့ဆက်လက်ထားရှိဖို့အမေရိကန်တရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပါတယ်ကလေးဘွားကရောက်လာကြသူတွေကိုကင်းလွတ်ခွင့်ပေးထားတဲ့ဒါကာအစီအစဉ်ကိုဖျက်သိမ်းဖို့သမ္မတဒေါ်နယ်ထရမ့်ရဲ့အကြံပေးချက်ကိုဆန့်ကျင်တဲ့အမိန့်ကိုခရိုင်တရားသူကြီးဂျွန်ဘိတ်ကချမှတ်လိုက်တာဖြစ်ပြီးအဲ့ဒီအစီအစဉ်အသစ်အတွက်ရှောက်ထားကြတဲ့သူတွေကိုလည်းအမိမြေလုံခြုံရေးဝန်ကြီးဌာနအနေနဲ့လက်ခံပေးဖို့တပါတဲ့အမိန့်ချမှတ်လိုက်ပါတယ်။သမ္မတဘာရက်အိုဘားမား2012ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့အဲ့ဒီဥပဒေအရအမေရိကန်ပြည်ထောင်စုကိုအရွယ်မရောက်ခင်မိဘအနေနဲ့အတူလိုက်ပါလာခဲ့ကြတဲ့အဲ့ဒီကလေးငယ်တွေအနေနဲ့အထက်တန်းကျောင်းပြီးတဲ့အထိကျောင်းတက်ခွင့်ရှိကြသလိုရာဇဝတ်မှုကျူးလွန်ထားခြင်းမရှိသူတွေအနေနဲ့လည်းတရားဝင်နေထိုင်ပြီးအလုပ်လုပ်ခွင့်ရကြမှာဖြစ်ပါတယ်။ဒါပေမဲ့ဒီအစီအစဉ်အတွက်နည်းနည်းမှတခါသက်တမ်းတွေ့ကြရမှာပါ။သမ္မတအိုဘားမားအစိုးရအနေနဲ့ဥပဒေအရအဲ့ဒီလိုလုပ်ခွင့်မရှိဘူးဆိုတဲ့အကြောင်းပြချက်နဲ့အမိမြေလုံခြုံရေးဝန်ကြီးဌာနကဒီအစီအစဉ်ကို2019ခုနှစ်မှာပယ်ဖျက်ခဲ့ပါတယ်။
အမေရိကန်နိုင်ငံမှာရောက်ရှိနေတဲ့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်းကိုမိမိအစိုးရလက်ထက်ပထမဦးဆုံးနိုင်ငံတော်အဆင့်ညစာစာပွဲနဲ့တဲခင်းအပ်ခံခဲ့တဲ့အပေါ်အလွန်ပဲဝမ်းမြောက်ဂုဏ်ယူမိကြောင်းသမ္မတထရမ့်ကအင်္ဂါနေ့ကပြောပါရယ်။အမေရိကန်နဲ့ပြင်သစ်နှစ်နိုင်ငံဟာအင်တန်ကိုမှထူးခြားကောင်းမွန်တဲ့ချစ်ချည်ရင်းနှီးမှုရှိကြတဲ့နိုင်ငံတွေဖြစ်တယ်လို့ဒီဆက်ဆံရေးတိုးတက်ခိုင်မာအောင်လှုပ်ဆောင်သွားဖို့လဲအခမ်းအနားတက်ရောက်လာသူတရာကျော်ရှိမှသမ္မတထရမ့်ကပြောဆိုသွားပါရယ်။ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်းကလည်းကိုယ့်ရဲ့တက်ဆိုင်ရာနိုင်ငံအကျိုးကဘာကြီးအကျိုးအတွက်ဆောင်ရွက်သွားဖို့သူတို့နိုင်ငံခေါင်းဆောင်နှစ်ဦးစလုံးကဆန္ဒရှိတာနဲ့အမျှအဲ့ဒီအတိုင်းလှုပ်ဆောင်သွားဖို့လဲစိတ်ပိုင်းဖြတ်ထားတဲ့အကြောင်းပြောပါရယ်။အင်္ဂါနေ့ညကကျင်းပခဲ့တဲ့ညစာစာပွဲဟာအရင်အစိုးရအဆက်ဆက်နိုင်ငံတော်အဆင့်ပထမဆုံးညစာစာပွဲတွေလောက်တော့ခန္ဓာကြီးကျယ်တာမတွေ့ရပါဘူး။အီရန်နိုင်ငံရင်းနဲ့ပတ်သက်လို့ညှိနှိုင်းဆွေးနွေးမှုတွေတိုးမြင့်လှုပ်ဆောင်သွားဖို့ထရမ့်နဲ့မက်ခရွန်းတို့နှစ်ဦးစလုံးကပြောဆိုခဲ့ကြပြီးနောက်ဒီညစာတက်ခင်းအဲ့ခံပွဲကိုကျင်းပတာဖြစ်ပေမဲ့လို့လက်ရှိအီရန်နဲ့သဘောတူညီချက်ကိုအမေရိကန်ကလက်မခံတော့ဘူးလားဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုတာမရှိသေးပါဘူး
။အီရန်ရေးကိစ္စနဲ့ပတ်သက်လို့ပြင်သစ်သမ္မတနဲ့နိုင်ငံသဘောတူညီမှုရှိနိုင်တဲ့အချက်တွေကိုလေ့လာသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောလိုက်ပေမဲ့သူ့အဆိုမိုက်မဲပြီးအဓိပ္ပာယ်မရှိတဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုလက်ရှိအတိုင်းဆက်ထားမယ်မထားဘူးဆိုတာကတော့အတိအလင်းပြောဆိုခဲ့ခြင်းမရှိပါဘူး။အမေရိကန်နိုင်ငံမှာရောက်ရှိနေတဲ့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်နဲ့အတူအင်ဂျီရောမှာတွေ့ဆုံပြီးအီရန်နဲ့ရရှိထားတဲ့သဘောတူညီချက်ကိုထပ်မံဝေဖန်လိုက်ပြီးတဲ့နောက်အီရန်နဲ့ပြုလုပ်ထားတဲ့သဘောတူညီချက်ဟာအီရန်ရဲ့ဒုံးကျည်အစီအစဉ်နဲ့ဒေသတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်အောင်လှုပ်ဆောင်မှုတွေကိုဟန်တားထားချက်တွေမပါဝင်ဘူးလို့သမ္မတထရမ့်ကပြောပါတယ်။ပြင်သစ်နိုင်ငံကိုမပြန်ခင်သမ္မတမက်ခရွန်ဟာမကြခင်မိနစ်ပိုင်းအတွင်းမှာအမေရိကန်လွတ်တော်နေရာပေါင်း၈မှာမိန့်ခွန်းပြောကြားဖို့ရှိနေပြီး2015ခုနှစ်ကအီရန်နဲ့ အမေရိကန်ပြင်သစ်ဗြိတိန်တရုတ်ရုရှားနဲ့ဂျာမနီနိုင်ငံတို့ကြားရရှိထားတဲ့သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်မထွက်ရေးအတွက်လွတ်တော်အမတ်တွေကိုစီယုံပြောဆိုဖို့ရှိနေပါတယ်။အီရန်ရဲ့ဒုံးကျည်အစီအစဉ်ရပ်တန့်ရေးအပြင်ဒေသရင်းစီးရီးယားယီမင်လေဘနွန်နဲ့အီရန်နိုင်ငံတွေအတွင်းအီရန်ရဲ့ပါဝင်ဆောင်ရွက်မှုတွေကိုထိန်းချုပ်နိုင်မဲ့သဘောတူညီချက်အသစ်တစ်ခုထပ်မံပြုလုပ်ရေးအတွက်ဆန္ဒရှိကြောင်းသမ္မတထရန့်နဲ့တွေ့ဆုံစဉ်မှာဆွေးနွေးပြခဲ့တယ်လို့လည်းပြင်သစ်သမ္မတကပြောပါတယ်။
တာလီဘန်အကြမ်းဖက်အဖွဲ့ကအာဖဂန်နစ္စတန်နိုင်ငံမှာနှစ်စဉ်ຫນွေဥထိုးစစ်ကိုစတင်တော့မယ်လို့ကြေညာလိုက်တာဟာသတင်းပတ်များစွာတွေကမျှော်လင့်ခဲ့တဲ့ငြိမ်းချမ်းရေးအတွက်တဖန်ပြန်လည်ညှိနှိုင်းဖို့ဖြစ်နိုင်မလားဆိုတဲ့မျှော်လင့်ချက်ကိုရိုက်ချိုးလိုက်တာပါအချိန်ကြာမြင့်စွာရွှေ့ဆိုင်းထားပြီးနောက်အောက်တိုဘာလ20ရက်မှာကျင်းပဖို့စီစဉ်ထားတဲ့အာဖဂန်လွှတ်တော်နဲ့ဒေသန္တရကောင်စီရွေးကောက်ပွဲအတွက်ပြင်ဆင်နေမှုတွေအရှိန်မြင့်လှုံ့ဆော်နေစဲမှာပဲဒီကြော်ညာချက်ပေါ်ထွက်လာတာဖြစ်ပါတယ်El Kandak လို့အမည်ပေးထားတဲ့တာလီဘန်တို့ရဲ့စစ်စင်ရေးအသည်ဟာကျူးကျော်သူအမေရိကန်တွေနဲ့အမေရိကန်ထောက်လှမ်းရေးအဖွဲ့ဝင်တွေကိုအဓိကပိတ်မှတ်ထားတယ်လို့ဆိုပါတယ်။လူပေါင်းများစွာတည်ကြည်ခဲ့တဲ့18နှစ်ကြာပဋိပက္ခတွေအဆုံးသတ်ရေးအတွက်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အာဖဂန်သမ္မတအာရှရက်ဂါနီကလွန်ခဲ့တဲ့သတင်းပတ်တွေတုန်းကဂဘူးမြို့မှာပြုလုပ်တဲ့ညီလာခံမှာကန့်လှမ်းခဲ့ပါတယ်။ဒါပေမဲ့တာလီဘန်တွေကတော့ပြင်ပကျူးကျော်မှုကိုထိုးစစ်ဆင်သွားမှာဖြစ်တယ်လို့အတည်ပြုပြောပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအခြေအနေဟာမနစ်2019ခုနှစ်ကတည်းကဆိုင်ရင်ပိုဆိုးရွားလာကြောင်း RSF နဲ့စီမချသတင်းတော်များအဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာအစီအခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုဟာမနစ်ကအဆင့်131မှာရှိနေခဲ့ရာကဒီနေ့အစီအခံစာမှာ6ဆင့်လျော့ကျပြီးအဆင့်130ခုကိုရောက်သွားခဲ့တယ်လို့အစီအခံစာမှာဖော်ပြထားပါတယ်။ NLD အစိုးရလက်ထက်မှာအစိုးရနဲ့စစ်တပ်ကိုဝေဖန်ရေးသားတဲ့အတွက်သတင်းတော်တွေကိုဖမ်းဆီးထောင်ချတာမျိုးရှိတော့မှာမဟုတ်ဘူးလို့သတင်းတော်တွေဘက်ကမျှော်လင့်ခဲ့ကြကြောင်းဒါပေမဲ့လည်းသတင်းမီဒီယာလွတ်လပ်ခွင့်ဟာတောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအတွက်ဦးစားပေးလုပ်ငန်းရထားမှာမပါဝင်ကြောင်း RSF ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2019ခုနှစ်အတွင်းသတင်းတော်20ဖမ်းဆီးအရေးယူခံခဲ့ရပြီးအများစုဟာ66ဂါကြီးပုံမှန်နဲ့ဆွဲချက်တင်ခံခဲ့ကြရတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအောက်ဂုလကတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကိုတပ်မတော်ကကင်တွယ်ဆောင်ရွက်ခဲ့တဲ့နောက်ပိုင်းမှာသတင်းတော်တွေရဲ့အခြေအနေဟာပုံမဆိုးဝါးလာတယ်လို့လည်း RSF ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။သတင်းအမောင်ချခံထားရတဲ့ရခိုင်ပြည်နယ်ပိုင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားတဲ့သတင်းတောက်တွေဟာလည်းဖန်ဆီးထောင်ချခံခဲ့ကြရသလိုမြန်မာနိုင်ငံအရှေ့မြောက်ပိုင်းကရှမ်းနဲ့ကချင်ပြည်နယ်တွေမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုလည်းသတင်းယူခွင့်ပိတ်ပင်ခံထားရတယ်လို့ဆိုပါတယ်။အလားတူပဲ Freedom House အဖွဲ့ကထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်ကမ္ဘာလွတ်လပ်ခွင့်ဆိုင်ရာ2018ခုနှစ်အစီရင်ခံစာမှာလည်းမြန်မာနိုင်ငံဟာဒစိတပိုင်းသာလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်ဖော်ပြခံထားရပါတယ်။လွတ်လပ်ခွင့်အရှိဆုံးဖြစ်တဲ့အဆင့်1ကနေလွတ်လပ်ခွင့်မရှိတဲ့အဆင့်9ကြားကတိုင်းပြည်တွေထဲမှာမြန်မာနိုင်ငံဟာအဆင့်5မှာရှိနေတယ်လို့ဖော်ပြထားပါတယ်။အလားတူပဲနိုင်ငံရေးဆိုင်ရာလွတ်လပ်ခွင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်တွေမှာလည်းမြန်မာနိုင်ငံဟာအဆင့်5မှာရှိနေတယ်လို့ဆိုပါတယ်။နိုင်ငံပေါင်း195နိုင်ငံကနိုင်ငံရေးနဲ့နိုင်ငံသားဆိုင်ရာလွတ်လပ်ခွင့်တွေကို2019ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့အထိစစ်တမ်းကောက်ယူပြီးဒီအစီရင်ခံစာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။စစ်တမ်းကောက်ယူခဲ့တဲ့နေရာမှာကုလသမဂ္ဂအထွေထွေညီလာခံက1948ခုနှစ်မှာထုတ်ပြန်ထားတဲ့နိုင်ငံကလူ့အခွင့်အရေးပြည်ညစာရန်ပါပြဋ္ဌာန်းချက်တွေအတိုင်းတိုင်းပြည်အသီးသီးကလိုက်နာဆောင်ရွက်ခြင်းရှိမရှိဆိုတဲ့စံနှုန်းနဲ့တိုင်းတာပြီးစစ်တမ်းကိုကောက်ယူခဲ့တာလည်းဖြစ်ပါတယ်
။ကမ္ဘာတဝန်းအများကြီးမျောလိုက်ဝါဒသုံးနေတဲ့နိုင်ငံရေးသမားတွေကသတင်းမီဒီယာတွေကိုအဆက်မပြတ်တိုက်ခိုက်နေတာဟာဒီမိုကရေစီနိုင်ငံကြီးတွေမှာချင်းချောက်မှုတစ်ခုဖြစ်လာနေတယ်လို့နိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်ရေးအဖွဲ့ကြီးတစ်ခုကဒီကနေ့ပြောဆိုလိုက်ပါတယ်။နယ်စည်းမထားသတင်းတောင်များအဖွဲ့ RSF နဲ့သတင်းမီဒီယာလွတ်လပ်ခွင့်စောင့်ကြည့်ရေးအဖွဲ့ Freedom House အဖွဲ့တို့ကထုတ်ပြန်တဲ့2019ခုနှစ်အတွက်ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်ဆိုင်ရာနှစ်ပတ်လည်အစီရင်ခံစာတွေမှာအဲ့ဒီလိုဖော်ပြထားတာပါ။ American သမ္မတ Donald Trump ကိုလည်းဒီအဖွဲ့တွေကပြင်းပြင်းထန်ထန်အဝေးပန်းပါတယ်။ဒီလိုဝေဖန်မှုတွေပေါ်အင်ဖြူရဘက်ကတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူး။ကမ္ဘာတဝန်းနိုင်ငံပေါင်း180ကသတင်းလွတ်လပ်ခွင့်တွေကိုသုံးသပ်တင်ပြတဲ့ RSF ရဲ့နှစ်ပတ်လည်အစီရင်ခံစာမှာတော့နော်ဝေနိုင်ငံကိုကမ္ဘာပေါ်မှာသတင်းလွတ်လပ်ခွင့်အရှိဆုံးနိုင်ငံအဖြစ်ဖော်ပြထားပြီးမြောက်ကိုရီးယားကိုတော့သတင်းလွတ်လပ်ခွင့်အဆိုးဝါးဆုံးနိုင်ငံအဖြစ်ဖော်ပြထားပါတယ်
။ငွေကြေးခေါ်ဆောင်မှုတွေကိုထိထိရောက်ရောက်အရေးယူနိုင်မှုနဲ့နေစပ်ဖြတ်ကျော်မှုကင်းတွေကိုကင်တွယ်နိုင်ဖို့ ပြည်ထောင်စု၈နေချုပ်ရုံးကဝန်ထမ်းတွေကိုအမေရိကန်အစိုးရအကူအညီနဲ့အသိပညာပေးသင်တန်းပေးနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးစကော့မာရှယ်ကပြောပါတယ်။နှစ်နှစ်ကြာမြင့်မဲ့ဒီအစီအစဉ်မှာနေဆက်မှုကွင်းတွေနဲ့ဆိုင်တဲ့ငွေကြေးခွာခြားမှု၊စိုက်ဘာမှုကင်း၊လက်နက်နဲ့မူရစ်စေဝါမှုကင်း၊လူကုန်ကူးမှုနဲ့ပတ်သက်တဲ့သင်တန်းတွေဆွေးနွေးပွဲတွေပြုလုပ်ဖို့စီစဉ်ထားတဲ့အကြောင်းပြည်ထောင်စု၈နေချုပ်ဦးထွန်းထွန်းဦးကလည်းပြောပါတယ်။နေဆက်ဖြတ်ကျော်မှုကွင်းတွေကိုတရားစွဲဆိုရမှာလုံလောက်တဲ့တည်တည်ခံနေရရှိဖို့ခက်ခဲတာကြောင့်အမေရိကန်လိုနိုင်ငံကြီးတွေအတွေ့အကြုံဟာမြန်မာဥပဒေအရာရှိတွေအတွက်အကျိုးပြုနိုင်လိမ့်မယ်လို့ယုံကြည်ကြောင်းရှင်းနေချုပ်ကပြောပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်းနေအဖြစ်2000ခုနှစ်ကျော်ကာလတွေမှာတာဝန်ယူခဲ့တဲ့ရှင်းနေကြီးဦးကြည်ဝင်းဟာဒီကနေ့မနေ့အစောပိုင်းကကွယ်လွန်သွားခဲ့ပါပြီ။ကွယ်လွန်ချိန်မှာတော့အသက်86နှစ်အရွယ်ရှိပြီးလူကြီးရောဂါနဲ့ပဲကွယ်လွန်သွားခဲ့တာလို့မိသားစုဝင်တွေကပြောပါတယ်။ဥကြည်ဝင်းဟာ1950နဲ့60ဝန်းကျင်တွေမှာအစိုးရအထွေထွေဦးစီးဌာနမှာနေပိုင်ဝန်တော့မြို့ပိုင်ဝန်တော့1980ဝန်းကျင်မှာအစိုးရတရားရေးဌာနတို့မှာတရားသူကြီးတရားရေးဝန်ထမ်းနဲ့ဥပဒေအရာရှိတာဝန်တွေကိုယူခဲ့သူဖြစ်ပါတယ်။မြို့သားဒီမိုကရေစီခေါင်းဆောင်ဦးဝင်းတင်အမှုမှာတော့အစိုးရရှိနေတူဦးဖြစ်တာဝန်ယူခဲ့ပါတယ်။1992ခုနှစ်မှာအစိုးရတာဝန်တွေကနေအငြင်းဆန်းယူခဲ့ပြီးပြင်ပတရားရုံးချုပ်ရှိနေတူဦးဖြစ်လာခဲ့သလိုပုဂလိကအကျိုးဆောင်အဖွဲ့ကိုလည်းဦးဆောင်ဖွဲ့စည်းခဲ့သူဖြစ်ပါတယ်။2009ခုနှစ်ကစလို့ဒေါ်အောင်ဆန်းစုကြည်အမှုတွေမှာအကျိုးဆောင်ရှိနေအဖြစ်တာဝန်ယူခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့နေအိမ်အမှုအမေရိကန်နိုင်ငံသားဂျွန်ရက်တော့ခေါ်ဒေါ်စုချန်နဲ့ခိုးဝင်ရောက်တဲ့အမှုဒီပဲရင်အမှုစတဲ့ဒေါ်အောင်ဆန်းစုကြည်အမှုတွေကိုအကျိုးဆောင်ပေးခဲ့သူဖြစ်ပါတယ်။2012ခုနှစ်ကနေ2013ခုနှစ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုဥပဒေအထောက်အကူပြုအဖွဲ့ဝင်တူဦးဖြစ်တာဝန်ယူခဲ့ပြီး2014ခုနှစ်မှာတော့ကျမ်းမာရေးအရာတာဝန်တွေကနေအနားယူခဲ့ပါတယ်။ကွယ်လွန်ချိန်မှာဇနီးဖြစ်သူနဲ့သားလေးယောက်မြင်းနှစ်ယောက်တို့ကြံရိတ်ခဲ့ပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံမှာတရားမဝင်တူးဖော်နေတဲ့ရေနံတွင်းတစ်ခုပောက်ကွဲမီးလောင်ရာကနေလူ၁၀ယောက်ထက်မနည်းသေဆုံးပြီးအတော်များများဒဏ်ရာရသွားတယ်လို့အင်ဒိုနီးရှားအစိုးရအရာရှိတွေကပြောပါတယ်။ဆူမာထရာချွန်အာချီခိုင်မှာရှိတဲ့ပါစီပူတီရွာမှာအခုလိုဖြစ်ခဲ့တာလို့အစိုးရအရာရှိတွေကပြောပါတယ်။အဲ့ဒီရွာမှာတရားမဝင်တူးဖော်နေတဲ့ရေနံတွင်းတွေအများအပြားရှိနေတာပါ။အခုဖြစ်ရတဲ့ပတ်သက်လို့အာဏာပိုင်တွေကစုံစမ်းစစ်ဆေးနေပြီးဒဏ်ရာအပြင်းထန်ရရှိထားသူတွေရှိတာကြောင့်တေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ
်။ပုထိုးနေညပိုင်းနောက်ဆုံးတဲ့တင်တွေကိုကိုဇော်ဝင်းလိုက်နဲ့မမသင်းအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာထုတ်လွှင့်ချိန်တဲ့တပြင်းညီတိုက်နားဆင်နိုင်ပါတယ်ခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ကချင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KAI တို့ကြားဖြစ်ပွားနေတဲ့စီးရီးတင်မမှုအတွင်းတပ်မတော်ကနေလူအခွင့်အရေးချိုးဖောက်နေတာနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးတင်နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေတဆင့်ကချင်လူမှုအဖွဲ့အစည်း32ဖွဲ့ကနေတိုင်ကြားစာပေးပို့ခဲ့ပါတယ်။လက်ရှိကချင်ပြည်နယ်အတွင်းတပ်ဖြတ်ခံရတာ၊နေရာရွှေ့ပြောင်းခံရတာ၊ဖမ်းဆီးထိန်းသိမ်းခံရတာတွေရှိနေတယ်လို့လည်းကချင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်။နိုင်ကွန်းအိမ်ကတင်ပြထားပါတယ
်။ဟုတ်ကဲ့ပါ။ကချင်ပြည်နယ်ဒေသတွင်မြန်မာတပ်မတော်ဘက်ကနေလူခွေရီချိုးဖောက်မှုလှုပ်ဆောင်နေတာနဲ့ပတ်သက်လို့ ICC PP ဆိုင်ရာရာဇဝတ်ခုံရုံးတင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုကချင်လူမှုဖွဲ့စည်းတွေကနေတိုင်ကြားစာပေးပို့ထားတယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူသောခွန်ကြာကပြောပါတယ
်။ဒီကတော့ကတော့ဒီ UN Security Council ကိုစာပို့ထားတဲ့အချက်မရှိပါသေးတယ်ရှင်။ Action ကတော့ဘယ်လောက်လာမလဲဆိုတော့မပြောတတ်ဘူးရှင်။အတိကတော့ဒီမှာတော့လောလောဆယ်ရှိနေတဲ့ violation တွေဟာပေါ့ဒီလိုမျိုးတွေဟာ international humanitarian law အဲ့ဒီထဲမှာပါတဲ့အချက်တွေနဲ့တိုင်းရိုက်တိုက်ဆိုင်နေတယ်ပေါ့ဥပမာဆိုလို့ရှိရင်ဒီတပ်ဖြတ်တာမျိုးပြီးလို့ရှိရင်တော့အကြမ်းအောင်အပြေးရအောင်လုပ်တာမျိုးပြီးလို့ရှိရင်တော့ force labor ပြီး rape ပေါ့နော်ဒီအရေးဟာဒီမှာတော့လုံလောက်နေပြီ။ထိကြဒီရဆိုရင် ICC မှာတင်ဖို့အတွက် UN Security Council မှာတင်ဖို့အတွက်လုံလောက်တဲ့အခြေအနေမျိုးမှာဖြစ်နေပြီပေါ့ဒီ ICC မှာဒီမှာတော့တင်ပြပြီးတော့မှဒီအရကိုသူ့ဘုတ်အတွက်အခွင့်ပေးတဲ့လူကိုအရေးယူပေးပါလို့တောင်းဆိုတာပါရှင
်လက်ရှိကချင်ပြည်နယ်ဒေသတွင်းမှာ KIA နဲ့တပ်မတော်တို့ကြားစီးရဲသိမ်းမှမှုတွင်တပ်မတော်ဘက်ကလည်းကချင်လူမျိုးတွေကိုညှဉ်းပန်းနှိပ်စက်မှုအပါအဝင်လူခုရေချိုးပေါက်မှုအသင်းအကျပ်နေရရွှေ့ပြောင်းစေမှုတပ်ဖြတ်ခံရမှုလူရာချင်းစာနာမှုဆိုင်ရာအထောက်ပံ့ကူညီပေးအစီအစဉ်တွေညှင်းပယ်ခံရမှုတွေနဲ့တွေ့ကြုံခဲ့ရတယ်လို့ဧပြီလ23ရက်နေ့ရက်စွဲနဲ့ကချင်လူမှုဖွဲ့စည်း32ဖွဲ့ပူးပေါင်းထုတ်ပြန်ချက်မှာဖော်ပြထားသလိုကုလသမဂ္ဂလုံခြုံရေးကောင်စီကလည်းစာရေးသားပေးပို့ထားပါတယ်လက်ရှိကချင်ပြည်နယ်တွင်လူခုရေချိုးပေါက်မှုခံရတဲ့နောက်ဆုံးအခြေအနေကိုတော့တော်ခွန်ကြားကခုလိုဆက်ပြောပါတယ်
ဧပြီလ17ရက်နေ့မှာသူတို့ရှင်ဒီအောင်မြင့်ရွာမှာအမြောက်ဆန်ကြတဲ့အတွက်ကြောင့်မလို့22ရက်အရွယ်ပါဖြစ်ပြီးသွားတယ်အဖြစ်ဖြစ်တဲ့သူကတော့ဒီမှာတိုင်ညာရသွားတယ်ပေါ့ဆ တရက်နေ့မှာပဲဒီလိုက်တာနားမှာငါပြောဆိုင်ခင်းမှာအလုံးလုံးနေတဲ့ဒီလိုစမ်းပြီးပြတဲ့အခါမှာတယောက်ကတော့ချက်ချင်းပဲချက်ပြီးတွေ့ရတယ်။နောက်တစ်ယောက်ကတော့ဓာရရတယ်ပေါ့။ဒီလိုရှိရင်လောလောဆယ်အနေနဲ့ဒီကြီးနေရတာတို့တေးရွာတိုင်းကဆိုရင်လူပေါင်းတစ်ထောင်နေရာလောက်တော့ထဲမှာအခုရှိနေသေးတယ်။ကမိုင်းမြို့နယ်ကဒီလိုက်တောင်ခွရရွာဆိုလို့ရှိရင်တကယ်တော့မလွတ်ပေးဘူးချက်ချင်းကြီးလက်ထဲကိုလည်းမထည့်ပေးဘဲနဲ့တမတော်ကပြန်ခေါ်ဆောင်သွားပြီးတော့မှဒီ KIO စစ်တပ်အဟောင်းမှထည့်ထားပြီးခုချိန်မှာရိခါပြတ်နေပြီဆိုဒီမနေ့ကနေပြီးတော့မှပြန်ပြီးပြီးရတယ်ပေါ့။ဒီနေ့တော့လွတ်တော်အမတ်တွေနဲ့ကြွားဖို့ကြိုးစားနေတယ်ခကြံကန်လွတ်တော်အမတ်ပေါ့ဒီတစ်ပတ်အထူးမှာတော့ကျမတို့တိတ်ဆုံးသူကအားရောက်ရှိနေပြီပေါ့တောထဲမှာကလူတစ်ထောင်ကျော်ရှိနေတယ်လက်ထဲမှာထိန်းထားတာကလူ56ယောက်ပေါ်ရှိနေတယ်ပြီးရင်အခုကက်မှာရောက်တာကမနက်မတီးပေါ့ရောက်တာကလည်းတစ်ထောင်ကျော်ပြီ
ပြီးခဲ့တဲ့ဧပြီလ17ရက်နေ့မှာတနိုင်းမြို့နယ်အောင်လို့ကြေးရွာလေးတိုက်ပွဲကြောင့်ဒေသခံရွာသားတစ်ထောင်ကျော်တောတောင်ထိန်းမှာပိတ်မိနေသလိုကရင်ဤနဲ့မြန်မာဆူရတတ်တို့ကြားတိုက်ပွဲကြောင့်ကမိုင်းမြို့နယ်ခွဲအင်းတော်ကြီးခေါ်လိုက်နောင်ခူးကျေးရွာသား50ကျော်ကိုမြန်မာတပ်ကလည်းသိမ်းသိမ်းထားပါတယ်။အလားတူမိုးကောင်းမြို့နယ်ကစုတ်ကျေးရွာတွင်တိုက်ပွဲကြောင့်ရွာသား1100ခန့်နမ်မရီပါရာရေးဖွဲ့စည်းစိမ်မှာစစ်ဘေးသိမ်းရှောင်နေရတယ်လို့ကစုတ်ရွာအုပ်ချုပ်ရေးမှူးကအခုလိုပြောပါတယ
်။လူရွာကမြချင်းကျောင်းမှာတော့600လောက်ရှိပါတယ်။အစီလန်ကတတိယကျောင်းမှာတော့300ကျော်လောက်ရှိပါတယ်။အဲနှုတ်ဖျားကျောင်းမှာလည်း300ကျော်လောက်ရှိပါတယ်။လောလောဆယ်ကနိုင်ငံတော်ဆီရကနေတော့တစ်ချင်မြောက်တင်းကနေဖပန်ထားတဲ့ဆန်ဒီအဲ့လိုစားနေကြတာလေ။ဟိုရွာမှာတက်တဲ့သူရှိနေတယ်လို့ဒီမနေ့လည်းတက်တဲ့သူနဲ့မင်းရောလည်းရွာမှာတက်တဲ့သူတွေအဲ့လိုစားပါလေ
။ကချင်သေးတဲ့တွင်သမတော်ကလည်းလူခွေးချိုးပေါင်းလို့မှုနဲ့ပတ်သက်လို့ ICC PP ဆိုင်ရာရာဆုခုံရုံတင်ဖို့ကိစ္စမှာကုလသမဂ္ဂလုံခြုံရေးကောင်စီကနေတစ်ဆင့်တင်ပြသွားရမှာဖြစ်တဲ့အတွက်အခက်အခဲရှိနိုင်ပေမဲ့လှုပ်သေးလှုပ်ထိုက်တာကိုလှုပ်ဆောင်တယ်လို့လည်းကချင်လူမှုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါ်ခွန်ကြာကပြောပါရစေ။
UN Security Council မှာဆုံးဖြတ်ချက်ကြနိုင်ဖို့ဆိုလို့ရှိရင်တော့အများကအဖွဲ့ဝင်နိုင်ငံဖြစ်တဲ့နိုင်ငံ၅နိုင်ငံကအားလုံးသဘောတူကြပဲရမယ်ဆိုတာကိုလည်းနားလည်သဘောပေါက်ထားကြပါတယ်။အဲဒီမှာတရုတ်နိုင်ငံနဲ့ရုရှားနိုင်ငံပါတယ်ဆိုတာကိုလည်းသိပါတယ်။တရုတ်နိုင်ငံနဲ့ရုရှားနိုင်ငံနဲ့ဆက်ပြီးကကွယ်တီးနေပြီးတော့ကျမတို့အနေနဲ့အကျိုးရှိမှာမဟုတ်ဘူးလို့ယူဆတယ်ပေါ့။တို့တော်လည်းပဲဒါဒီကျမတို့ရဲ့ကြိုးစားမှုကဖြစ်တယ်လို့သိလို့ထိုက်တာကိုပြည်သူတစ်ဖက်အနေနဲ့ဒီနိုင်ငံသားတွေအနေနဲ့လုံဆောင်ကြတာပဲဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံကိုတည်ငြိမ်အေးချမ်းလုံခြုံတဲ့ဒီမိုကရေစီတိုင်းပြည်ဖြစ်သိမြင်လို့ရဆိုရင်တမတော်ရဲ့လူခွေရေးချိုးဖောက်မှုတွေကိုတန်ခတ်ရည်ယူမှုတွေလှုပ်ဆောင်ဖို့လိုအပ်တယ်လို့စစ်တပ်ကအပြစ်တန်ကကင်းလွတ်နေမှုတွေကိုရပ်တန့်လိုက်မှသာလျှင်လူခွေရေးချိုးဖောက်မှုတွေချက်ချင်းကျော်ကျနိုင်မှာဖြစ်တယ်လို့လည်းကရှင်လူမှုဖွဲ့စည်းရေးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်15နိုင်ငံကကိုယ်စားလှယ်တွေဟာလာမယ့်အပတ်တွင်မြန်မာနိုင်ငံကိုလာရောက်ဖို့ရှိနေတဲ့အချိန်နဲ့တိုက်ဆိုင်ပြီးကြေညာချက်ထုတ်ပြန်ခဲ့တာပါ။သာပြင်ကချင်လူမှုဖွဲ့စည်းတွေအနေနဲ့ကချင်ပြည်နယ်သတိုင်းဒေသစစ်ရေးပြိပခကြားပိတ်မိနေတဲ့ပြည်သူတွေလုံခြုံမှုရှိတဲ့နေရာကိုလွတ်မြောက်ဖို့နဲ့လူရာချင်းစာနာသောက်သားမှုဂူကြီးသောက်ဖောက်မှုတွေရရှိနိုင်ဖို့အတွက်နိုင်ငံတော်သမ္မတထံအိတ်ဖွေးပေးစာပေးဖို့တောင်းဆိုသွားမှာဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းမှာ2013ခုနှစ်ကစပြီးတပ်မတော်နဲ့ KIU တို့ကြားသကြောပြန်စစ်ပွဲပြန်လည်ဖြစ်ပွားလာခဲ့တာဒီနေ့ထိကြံမြင့်လာပြီးဖြစ်ပါတယ်ခင်ဗျာ
။နိုင်ကုန်အိမ်မရှင် VOA မြန်မာပိုင်းကနေပုတ်ထူးနဲ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အရှေ့ဥရောပကအာမေးနီးယားနိုင်ငံအခြေစိုက်အော်ရိုရာလူသားချင်းစာနာမှုဆိုင်ရာဦးဆောင်ဦးရပြုတဲ့အဖွဲ့အစည်းကနေကမ္ဘာတဝန်ကိုကြိုးဆွန်ပြီးတော့ပရာဟိတအကျိုးတည်ဖို့သူတွေကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်နေရမှာ2018ခုနှစ်အတွက်၃ဦးကိုစကားတင်ရွေးချယ်ထားမှာမြန်မာနိုင်ငံကရိုဟင်ဂျာ၈နှစ်ဦးကျော်လောက်အောင်လဲပါဝင်ပါတယ်။ဒီစဉ်ထဲအခုလိုဂုဏ်ပြုရွေးချယ်ခံရတာနဲ့ပတ်သက်ပြီးတော့ကျွန်မကပဲတင်ဆက်ပေးပါမယ်ရှင်။Aurora Humanitarian Initiative ကလူသားချင်းစာနာတဲ့ကိစ္စရပ်တွေမှာထက်ထဲဝင်ဝင်ပါဝင်ဆောင်ရွက်နေသူတွေကိုပေးအပ်တဲ့ Aurora စုကိုဂျွန်လ6ရက်နေ့မှာကြေညာပေးအပ်မှာဖြစ်ပြီးတိစုအတွက်စကားတင်ရွေးချယ်ဂုဏ်ပြုခံရသူ3ဦးထဲမှာမြန်မာနိုင်ငံကဦးကျော်လအောင်ပါဝင်ပါတယ်။ Ranger ရှိနေတဲ့ဦးဖြစ်တဲ့ဦးကျော်လအောင်ကရခိုင်ပြည်နယ်စစ်တွေမြို့တက္ကပြင်ကျေးရွာမှာနေထိုင်ပြီးခွဲခြားဆက်ဆံမှုတွေနဲ့ဒီမိုကရေစီအရေးကိစ္စတွေမှာညှိနှိုင်းစွာပါဝင်လှုပ်ရှားခဲ့တာကြောင့်သူ့ကိုအခုလိုဂုဏ်ပြုရလို့စုပေးအဖွဲ့ထုတ်ပြန်ချက်မှဖော်ပြပါတယ်။ပညာရေးကျန်းမာရေးကိစ္စတွေမှာလည်းသူပါဝင်ဆောင်ရွက်ခဲ့တာနဲ့ပတ်သက်လို့ဦးကျော်လောင်က VOA ကိုအခုလိုပြောပါတယ်
။ကျွန်တော်ကအဲ့ဒီလူမှုရေးကိစ္စတွေမှာကျွန်တော်လုပ်တဲ့ not organized လုပ်တဲ့ခလေးတွေကိုကျွန်တော် organize လုပ်ကြတာဖွဲ့ဖွဲ့တယ်ဖွဲ့ပြီးတော့ဘလို့ဒုက္ခရောက်လဲဘလို့ကျန်းမာရေးကိစ္စဘလို့လွတ်ရမယ်ဆိုတာကျွန်တော်ပညာရေးကိစ္စလူတွေကပညာမတတ်ဘူးဆိုရင်ကျွန်တော်နိုင်ငံဟုတ်တာဒုက္ခရောက်ပါမယ်ပညာမတတ်ဘူးဆိုရင်ဒီလူမျိုးတမျိုးဒုက္ခရောက်မှာမဟုတ်ဘူးကိုယ်နိုင်ငံလေးနားတယ်အဲ့ဒါခဏတော့ပညာသင်ကြားတော့ပညာမတတ်ဘူးဆိုရင်ဟိုသူတို့ကိုအကျက်မဲ့သမားတွေကစီယုံကိုလွေတယ်ကျွန်တော်ကငိမ့်ခင်းရင်းနဲ့ကိုယ်နိုင်ငံကိုတက်တာဘလို့ကူညီနိုင်လဲဒီလူတွေပညာတတ်သွားပြီဆိုရင်က
အော်ရာဆူရဲ့ချက်ဖို့နောက်ဆုံးစကားတင်သုံးဦးထဲမှာဦးကျော်လောင်နဲ့အတူအမေရိကတိုက်အလဲပိုင်းကရွှေ့ပြောင်းလုပ်သားတွေကိုကူညီဆောင်ရွက်ပေးနေတဲ့မက္ကဆီကိုနိုင်ငံကဖာတာကက်စီလိုနဲ့အမျိုးသမီးတွေအကြမ်းဖက်ခံရတာကိုကာကွယ်ပေးနေတဲ့အိန္ဒိယနိုင်ငံသူခရစ်နမ်တို့လည်းပါဝင်ပါတယ်။ခုလိုဆူစကားတင်စီးရင်မှာပါခဲ့ရတဲ့ပတ်သက်ပြီးဦးကျော်လောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
ဒီမတရားသဖြင့်ခံရတာကိုကျွန်တော်မကြိုက်ဘူးအဲ့ဒါကျွန်တော်တရားရုံးမှာလိုလာတာတရားရုံးမှာကျွန်တော်နေပေါင်းနဲ့စင်တင်းနေကျွန်တော်ဆက်ချင်ကြီးဆက်ဆက်လက်ထက်မှာကျွန်တော်လေးလို့စီလိုလာတယ်ဆိုတော့ကျွန်တော်အဲ့လိုလိုလာတယ်ဆိုတော့ကျွန်တော်ကမတရားသဖြင့်လူတယောက်ဒုက္ခရောက်တယ်လူတယောက်ကိုညှဉ်းပန်းနေဆက်တယ်ဆိုတော့ကျွန်တော်မမြင်ချင်ဘူးအဲ့ဒါကျွန်တော်ဗီဇာပဲကျွန်တော်ဗီဇာဆိုတော့ကျွန်တော်ဇာတိပဲကျွန်တော်လုံနေကြတယ်ဆိုတော့ဒီအော်ရာကအဲ့လိုကြီးလိုက်တာကျွန်တော်လေဝန်တော်ဝန်တာပါတယ်ဒါမဲ့ဟိုတော့ဖို့နည်းနည်းဟိုစားဖြစ်တယ်အခက်ခဲဖြစ်မလားမသိဘူးအဲ့ဒါပဲ
ဒီနေ့အတွက်ပေးအပ်တဲ့အော်ရိုရာဆုကိုကဘာတဝမ်ပရာဟိတအကျိုးတဲ့ဘူသူပေါင်း950တဲ့ကနောက်ဆုံး3ယောက်ကိုရွေးချယ်ခဲ့တာဖြစ်ပြီးဆုပေးပွဲအခမ်းအနားကိုလာမယ့်ဇွန်လ6ရက်အာမေးနီးယားနိုင်ငံမှာပြုလုပ်သွားမှာဖြစ်ပါတယ်အခမ်းအနားမှာဆုရှင်၃ဦးထက်ကတူကိုချက်မှန်ရွေးချယ်ပြီးလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေအတွက်စုချင်းငွေအဖြစ်အမေရိကန်ဒေါ်လာ1,000,000,000ချီမြန်မာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ Time Pack ကသတင်းတစ်ပုဒ်တင်ပြပါမယ်။ထိုင်းနိုင်ငံမှာအမျိုးသမီးအလကုံတွေကိုအတူလုပ်ပြီးတော့လိန်ရောင်းနေတဲ့ Magic Skin ကုမ္ပဏီနဲ့လက်အောက်ခံထုတ်လုပ်နေတဲ့အလပြင်အသုံးဆောင်အမျိုးမျိုးကိုဖမ်းဆီးအရေးယူနေရမှာအသားဖြူဆေးဝိတ်ကျဆီရီထဲမှာအန္တရာယ်ရှိတဲ့ဓာတုပစ္စည်းသုံးသာတွေ့ရကြောင်းနဲ့ FDA စစ်ဆေးပြီးကြောင်းဆော်ရဆရန်အသုတွေလုပ်ပြီးရောင်းချနေတာဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီဆေးတွေကိုတော့အိန္ဒိယချင်းဖြစ်တဲ့မြန်မာနိုင်ငံကအမျိုးသမီးအတော်များများအသုံးပြုကြတယ်လို့ထိုင်းနယ်စပ်မှာလည်းအဲ့ဒီဆေးတွေကိုဈေးထဲမှာရောင်းချနေတာပါ။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမားကသတင်းပေးပို့ထားပါတယ်။
မြန်မာတွေအသုံးများတဲ့အစီကျစေ၊ပိန်စေ၊အသားဖြူစေစတဲ့ဈေးဝါးတွေထုတ်လုပ်တဲ့ကုမ္ပဏီပိုင်တဲ့စက်ရုံတွေကိုထိုင်းရနာပိုင်တွေကဧပြီလ24ရက်နေ့ကနေစတင်ဖမ်းဆီးခဲ့တာပါ။ဒီထဲမှာတော့အသားဖြူစေအပါအဝင်ခန္ဓာကိုယ်ရဲ့နေရာမျိုးမျိုးကိုလိမ့်တဲ့ဈေးတွေထုတ်လုပ်တဲ့စက်ရုံမှာဓာတ်မြောစာလုပ်တဲ့နေရာမှာအသုံးပြုတဲ့ဓာတ်ရုပ်ဈေးမှုန်နေနဲ့ Costic အစွန်းချွတ်ဈေးတွေကိုတုံးပြီးထုတ်လုပ်ထားတာကိုရဲတွေကစစ်ဆေးတွေ့ရှိခဲ့ပါတယ်။ဒီအတွက်ကုမ္ပဏီကတာဝန်ရှိသူတွေနဲ့အယောင်းကိုယ်စားလှယ်တွေကိုလည်းလိုက်လံဖမ်းဆီးခဲ့ပါတယ်။သားဖြူစေးသုံးဆွဲနေတဲ့ရွှေပြောင်းလို့သမားအမျိုးသမီးတူကတော့သူ့ရဲ့အတွေ့အကြုံကိုပြောပြပါဗျ။
ညနာရားတယ်ညနာအစီပြန်တယ်တချို့မတဲတဲ့ဟာတွေကအဖူဖြစ်တယ်ဒီအဖူတွေတအားဖြစ်တယ်လူတဲ့အခုသူတို့ပစ္စပုံမှကျညာတာအဲ့ဒီဘူရောအဲ့ဒီစိတ်ရောပါတာသူ့တယ်လေမလင်းရတော့ဘူးညနာတွေပါတွေရားလာတော့ဗောရာပြီးဥတူကမမှန်တော့啊
အစီကျသေးကတော့ coffee mint အမုံနဲ့လိမ္မော်မုံကိုရောဆက်ပြီးလှုပ်ထားပြီးတခြားဓာတ်ရုပ်ပစ္စည်းတွေလည်းရောနှောပါဝင်နေတာပါဒီလိုပိန်စေးအစီကျစေးဝိတ်ကျစေးစတဲ့ဆေးတွေကလည်းသုံးဆွဲသူတွေအတွက်မူးရာအန်နာရီနှလုံးခုန်မမှန်တာတွေဖြစ်ရတယ်ဆိုပြီးကိုယ်တိုင်သုံးဆွဲမှုတဲ့တက္ကသိုလ်ကျောင်းသူတူဦးကလည်းပြောပြပါဗျာ
ပထမဆုံးပေါ့နော်အေးအစီကျစေးကိုတခါမှမသုံးဘူးပထမဆုံးချိန်အနေနဲ့သုံးတဲ့အခါမှာရှိလို့ချင်းခံစားရတဲ့ခံစားမှုကတော့ဟိုသမင်းအစမစားရင်15မိနစ်တော့ရတဲ့အခါကျတော့ဒီလက်တွေပါတုံလာတာမျိုးတွေရှိတယ်။နောက်တစ်ခါထပ်တော့ကြည့်ရသမင်းစားပြီးတော့နောက်တစ်ခါထပ်တော့ကြည့်တော့လည်းလက်တွေတုံတယ်နောက်ပြီးတော့အန်တယ်ဘာမှမစားနိုင်ဘူးเนาะတနေ့ကဘာမှမစားဘဲနဲ့လည်းမြင်နိုင်တယ်။အဝိတ်ကလည်းကျတယ်ဆိုတဲ့ဒီလိုပါလေ side effect ရှိပေမဲ့လည်းထပ်ပြီးတော့အဲ့လိုစောင့်နေမိတယ်ပေါ့နော်။နောက်တစ်ခါထပ်ပြီးတော့ထပ်တော့တဲ့အခါမှာဆိုလို့ရှိရင်လည်းအဲ့လိုမျိုးလက်တုံတာတို့ဒီခေါင်းမူးတာတို့အန်တာတို့ကဆက်တိုင်းဆက်ပြီးတော့ဖြစ်နေတယ်ပေါ့နော်။ဒီအထုတ်တိုင်းထုတ်တိုင်းမှာလည်းဖြစ်နေတယ်။ရက်ပြစ်လိုက်တယ်ပေါ့တော့ဆက်ပြီးတော့လည်းမတောက်တော့ဘူး။ကိုယ့်အကိုဒီလိုမျိုးအစည်းစားတာတို့အခြား diet လုပ်တာတို့နဲ့ဒီသင်္ကန်းလုပ်တာတို့နဲ့ပဲသုံးပြီးတော့ဆက်ပြီးတော့ပဲ weight ချတော့တယ
်။ရုပ်ရှင်သရုပ်ဆောင်တွေနဲ့ကြော်ညာရိုက်ခဲ့တာတွေကြောင့်ထိုင်းနိုင်ငံနဲ့အိန္ဒိယချင်းနိုင်ငံတွေမှာပါရောင်းအောင်အကောင်ဆုံး Magic Skin ကုမ္ပဏီကအလှကုန်တွေဟာအမျိုးစားပေါင်း200ကျော်ရှိတယ်လို့လည်းသိရပါဗါးအမှန်တကယ်ကတော့ထုတ်လုပ်တဲ့စက်ရုံကမှတ်ပုံတင်ထားတာမရှိတဲ့အကြောင်းနဲ့သုံးဆွဲသူတွေကြားမှာလည်းကျန်းမာရေးထိခိုက်မှုတွေဖြစ်နေတဲ့အတွက်တိုင်ကြားခဲ့သူပေါင်း9000လောက်ရှိခဲ့တယ်ဆိုပြီးရဲမှုကြီးဘိုရာချိုင်းဆမတရာကသတင်းတောက်တွေကိုပြောဆိုခဲ့ပါဗါးထိုင်းကျန်းမာရေးဌာနကတော့ Magic Skin အလှကုန်တွေဟာသုံးဆွဲသူတွေအတွက်အန္တရာယ်ရှိတယ်ဆိုတာတရားဝင်ထုတ်ပြန်ခဲ့ပါဗါးအမှုပညာရှင်တွေကတော့ဒီအလှကုန်တွေကိုတကယ်သုံးဆွဲမကြည့်ပဲတကယ်အသားဖြူတဲ့အကြောင်းအစီကျတဲ့အကြောင်းကိုရစ်စ်ပြီးတော့လှပချောမောပိန်ပါဝိတ်ကြစီဖို့အတွက်ဒီဆေးတွေကိုအသုံးပြုခဲ့ကြအောင်အနီးအချစ်စီတဲ့အလှကုန်တွေကိုကြော်ညာပေးခဲ့တဲ့အတွက်အမှုပညာရှင်90ကျော်လဲစစ်ဆေးမှုခံနေရပါတယ်ဒီလိုတရားမဝင်အနီးအရှိတဲ့ဆေးတွေထုတ်တဲ့ကုမ္ပဏီကိုရဲတွေကဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာကြောင့်ဆေးကိုရေရှည်သုံးဆွဲခဲ့ကြတဲ့မြန်မာနိုင်ငံသားတချို့ကတော့ ရမရေးထိခိုက်နိုင်တယ်ဆိုပြီးစိုးရိမ်ပူပန်မှုတွေလည်းရှိနေပါတယ်ရှင
်။မအေးအေးမပါရှင်။ခုတော့နိုင်ငံတကာသတင်းဆောင်းပါးသဘောက်တင်ပြပါမယ်။ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကဒီကနေ့ပုံထူနေမှာအမေရိကန်လွှတ်တော်နေရာပေါင်းကွန်ဂရက်စ်ကိုမိန့်ခွန်းပြောပြီးဂျော့ဂျ်တောင်တက္ကသိုလ်ကျောင်းသားတွေကိုလည်းတောင်ဟောဆွေးနွေးပွဲပြုလုပ်ပြီးနောက်မှာတော့သူ့ရဲ့ပထမဆုံးသောအမေရိကန်နိုင်ငံတော်ခီးစဉ်ကိုအဆုံးသတ်မှာပါ။၃ရက်ကြာအမေရိကန်ခီးစဉ်အတွင်းမှာပြင်သစ်သမ္မတမက်ခရွန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ကအကျိုးသူကုံသွဲရေး၊ရာသီဥတုအရေး၊အီရန်နဲ့ဆီးရီးယားအရေးတို့ကိုဆွေးနွေးခဲ့ပါတယ်။ကောင်းဆောင်အူရိုကသဘောမတူမှုတွေကိုပေးချိတ်ပြီးနှစ်နိုင်ငံကြားသမိုင်းဝင်ရင်းနှီးမှုသူတို့ရဲ့ပုဂ္ဂိုလ်ရဲ့ရင်းနှီးမှုတွေကိုအလေးထားပြီးဆွေးနွေးခဲ့ကြတဲ့အကြောင်း VOA သတင်းထောက်ဇလာတီစာဟုတ်သတင်းပေးပို့ထားပါတယ်။မတ်တင်ကြီးထိုက်ကပြောပြပေးမှာပါ
။အမေရိကန်သမ္မတထရန့်နဲ့ပြင်သစ်သမ္မတမက်ခရွန်တို့ကြားဖက်လဲတကင်းနှွေးနှွေးထွေထွေရှိခဲ့ကြသလိုတစ်ဖက်မှာလည်းအီရန်နျူကလ িয়ার သဘောတူညီချက်နဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေလိုမျိုးသဘောထားကွဲပြားမှုတွေအပေါ်အကျေလည်းဖြည့်ရှင်းနေကြရတယ်ဆိုတာကိုလည်းအသိအမှတ်ပြုထားကြပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့အမေရိကန်သမ္မတထရန့်က
This is a deal with decayed foundations. It's a bad deal.
အခြေခံမှာကိုယ်ကယူရင်းပြည့်စည်နေတဲ့သဘောတူညီချက်ဖြစ်ပါတယ်။ဆိုးဝါးတဲ့သဘောတူညီချက်ပါ။ပါတဲ့ချက်တွေကလည်းဆိုးပါတယ်။ဒီသဘောတူညီချက်ကမောင်းမြင်ပါဘူး။လုပ်ကိုမလုပ်တင်ခဲ့တာပါ။လွှတ်တော်ကိုကျွန်တော်ပြစ်တင်ပါတယ်။ဒီကိစ္စအတွက်လူတွေအများပြားကိုလည်းကျွန်တော်ပြစ်တင်ပါတယ်။ဒါမျိုးကရှိကိုမရှိသင့်တာပါ။လာမယ့်ဆင်းရဲနေ့ကျရင်ဘာဖြစ်လာမလဲဆိုတာမြင်ကြရမှာပါ။အ
ီရန်အနေနဲ့ပယ်တင်တပ်ထုံးချီစမ်းသပ်မှုကိုရပ်ဖို့နောက်ဒေတာရင်းကိစ္စတွေမှာကြားဝင်နှောက်ရှက်တာမပြုပါဘူးဆိုတဲ့ဂရိကဝတ်တွေအပါအဝင်ပြင်ဆင်တာတွေမရှိဘူးဆိုရင်တော့မေလ12ရက်နောက်ဆုံးထားဆောင်ရွက်ရမယ်။အီရန်နျူကလ িয়ার သဘောတူညီချက်ကိုထပ်ပြီးအတည်ပြုပေးမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုထားတာပါ။ဒီကိစ္စတွေကနောက်ပိုင်းမှာဖြည့်ရှင်းသွားဖို့လိုအပ်တယ်ဆိုတာကိုပြင်သစ်သမ္မတမက်ခရွန်ကလည်းသဘောတူပါတယ
် It's exactly what President Trump said. We have nuclear on the short run.
သမ္မတထရန့်ပြောတာတွေကမှန်ပါတယ်။ရေတိုမှာဆောင်ရွက်ရမယ့်နျူကလ িয়ার အရေးရှိပါတယ်။နောက်ပိုင်းမှာလုပ်ရမယ့်နျူကလ িয়ার အရေးရှိပါတယ်။ပယ်ထိန်တပ်ဒုံးကျည်ကိစ္စလည်းရှိပါတယ်။ဒေသတွင်းမှာအီရန်ရဲ့ဂျားဝင်ဆောင်ရွက်မှုရှိနေပါတယ်။ကျွန်တော်တို့ဒီအခြေအနေကိုပြင်ဆင်လိုပါတယ်။
လက်ရှိသဘောတူညီချက်အတိုင်းအီရန်ဘက်ကလိုက်နာလှုပ်ဆောင်နေသလိုတခြားတစ်ဖက်ကလည်းကုတာဝင်ကိုကြေကြရမယ်လို့ပြင်သစ်ဂျာမနီနဲ့ဗြိတိန်တို့ကပြောဆိုနေကြပါတယ်။သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မယ်ဆိုရင်တော့အမေရိကန်အပေါ်အများယုံကြည်လက်ခံမှုကျဆင်းသွားမယ်ဆိုပြီးမက်ခရွန်ကထရန့်ကိုသတိပေးလိုက်တဲ့သဘောလိုလဲကတ်တိုးအင်စတီကျူကသုံးသပ်သူဂျွန်ဂလက်ဆာကပြောပါတယ
်။ Trump canpressure the Europeans to agree to make side deals that is deals in addition to
Iran ရဲ့ပယ်ထိန်တပ်ဒုံးကျည်အရေးဒါမှမဟုတ်လဲဒေတာရင်းမှာ Iran ရဲ့ပြုမှုဆောင်ရွက်မှုတွေနောက်ကိုမွေးထားတဲ့အဖွဲ့တွေအပေါ်ထောက်ပံ့ပေးနေတာတွေလို nuclear ကိစ္စမဟုတ်တာတွေကိုနောက်ထပ်သဘောတူညီချက်တွေလုပ်ပြီး nuclear သဘောတူညီချက်မှာထပ်ထည့်ဖို့အတွက်ဥရောပကို Trump အနေနဲ့ဖိအားပေးနိုင်ပါတယ် Trump ဘက်ကစိုးရင်ချက်တွေကိုဥရောပနိုင်ငံတွေဘက်ကလည်းပြရာပြေချောင်းဖြစ်အောင်ဆောင်ရွက်နေပါတယ်။ဒါပေမဲ့ Trump ဘက်ကနျူကလ িয়ার သဘောတူညီချက်ကိုရည်ရွယ်ချက်ရှိရှိဖျက်တာမျိုးမလုပ်ပါဘူးဆိုပြီးအာမခံမှသူတို့ဘက်ကလှုပ်ဖို့သဘောတူမှာပါ
။ Trump အနေနဲ့ဥရောပမဟာမိတ်တွေနဲ့နားလည်မှုတချို့ရခဲ့မယ်ဆိုရင်တော့သူတို့အနေနဲ့ Iran ကိုအရင်မချင်းကပ်ဖဲ Russia နဲ့တရုတ်ကိုစပြီးကင်တွယ်မဲ့အခြေအနေရှိတယ်လို့လဲ Atlantic Council ကသုံးသပ်သူMetro Chronic ကအခုလိုပြောပါတယ
် And Russia may actually have an economic interest in revising the deal.
သဘောတူညီချက်ကိုဒီနည်းလမ်းနဲ့ပြန်လည်ပြင်ဆင်မှုမှာရုရှားကစီးပွားရေးအကျိုးအမြတ်တွေရှိကောင်းရှိနိုင်ပါတယ်။ဘာလို့လဲဆိုတော့ရုရှားကငြိမ်းချမ်းတဲ့နျူကလ িয়ার နည်းပညာကိုအီရန်ကိုပေးနေတာပါ
။နျူကလ িয়ার သဘောတူညီချက်ကိုပြန်လည်ညှိနှိုင်းဖို့ဆိုတာကိုအီရန်ဘက်ကပေးချထားပြီးအမေရိကန်ပြည်ထောင်စုအနေနဲ့သဘောတူညီချက်ကနှုတ်ထွက်မယ်ဆိုရင်လက်တုံပြန်မယ်ဆိုပြီးလဲချင်းချောက်ထားပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ line 2 16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ် April 25ရက်ဗုဒ္ဓနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10:00နာရီအစီအစဉ်တွေကို line to meter 25 30နဲ့51အပြင် line meter 190တို့ကနေပြီးတော့လဲတူးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူမှုနဲ့ကျန်းမာရေးအားကစားကဏ္ဍတွေကိုလည်းကြားဖို့ရှိပါတယ်။ဦးကျော်စန္ဒရဲ့မြမအရေးသုံးသပ်ချက်မှာကြားဖို့ရှိတာကတော့
လူခွင့်ရေးရဲ့သဘောတဘာဝညနားလည်မှုမှာတော့အားနေနေသေးတယ်လို့ကျွန်တော်ဒီလိုပဲတွေ့ရတယ်ပေါ့နော်။ဒါကြောင့်မလို့
မြမမူဝါဒရေးရာသုံးသပ်သူဒေါက်တာတင်မောင်တန်ပြောသွားတာပါရှင်။အပြည့်စုံကတော့မကြခင်ကြားကြမှာပါ။ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍဖြစ်တဲ့လူတို့နဲ့ကျန်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လင်းပါမယ်။ကလေးတယောက်မွေးဖွားလာပြီဆိုတော့ねဒီကလေးရဲ့ကျန်းမာရေးနဲ့ဖွံ့ဖြိုးမှုရအတွက်ကကွယ်ဆေးစနစ်တကျထိုးပေးနိုင်ရင်အကောင်းဆုံးပါ။ကကွယ်ဆေးထိုးတဲ့နေရာမှာလဲအသက်အရွယ်အလိုက်လိုအပ်တဲ့ဆေးကိုထိုးပေးရမှာဖြစ်ပါတယ်။လူတို့နဲ့ကျန်းမာရေးအစီအစဉ်မှာထောက်သားတန်းစောကတင်ပြထားပါတယ်ရှင်။
ရင်သွေးငယ်လေးတွေကိုကာဝယ်ဆေးထိုးနှံပေးခြင်းဟာကာဝယ်ဆေးထိုးထားတဲ့ရောဂါတွေဖြစ်ပေါ်ခံစားရခြင်းမရှိအောင်ကာဝယ်ပေးထားနိုင်ပြီးနောက်ဆက်တွဲဆိုးကျူးတွေကိုလျော့နှဲကြားဆင်းစေတာကြောင့်ထိုးသင့်တဲ့ကာဝယ်ဆေးတွေကိုမပြတ်မကွက်ထိုးနှံပေးထားဖို့လိုအပ်တယ်လို့ဆရာဝန်တွေကစဉ်ဆက်မပြတ်တိုက်တွန်းနှိုးဆော်ပေးလျက်ရှိပါတယ်။ဘလူကာဝယ်ဆေးအမျိုးအစားတွေကိုမပြတ်မကွက်ထိုးနှံပေးထားဖို့လိုအပ်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာကေခိုင်မောင်ကအခုလိုပြောပြခဲ့ပါတယ်
။ဘူးဆိုလို့ရှိရင်နိုင်ငံတော်ကနေပြီးတော့အမျိုးသားကာဝယ်ဆေးထိုးစီမံချက်အနေနဲ့ဆုံးစုကြညာမိခိုင်ကာကွယ်ဆေးနောက်ပြောဝတ်တက်ယောဂကာကွယ်ဆေးဒီပြောဂကာကွယ်ဆေးပိုလီယိုကာကွယ်ဆေးကိုတောက်ဆေးအနေနဲ့နောက်ပြီးတော့ဒီဗီယောဂကာကွယ်ဆေးတွေကိုထိုးနှံပေးနေပါတယ်အခုဆိုအသေးအောင်တဝပီပိုကာကွယ်ဆေးကိုလည်းထိုးနှံပေးနေပါတယ်ဒါကတော့နိုင်ငံတော်အစီအစဉ်နဲ့ဝင်ကင်းစားကနေပြီးတော့တနည်းအောင်ကလေးတွေကိုထိုးနှံပေးနေရပါဒါပြင်လိုအပ်လိုအပ်တဲ့လိုဝတ်တက်နဲ့ပိုလီယိုကာကွယ်ဆေးကိုလည်းအခါအလျော်စွာထပ်ပြီးတော့ဒီတနည်းအောင်အပြင်ကိုထပ်မံထိုးနှံပေးနေပါတယ်
ရင်သွေးငယ်လေးတွေထိုးနှံတိုက်ကြွေးထားတဲ့ကာဝယ်ဆေးအများစုဟာမွေးခင်းစအရွယ်ကနေအသက်3လခွဲအရွယ်အတွင်းမှာထိုးနှံတိုက်ကြွေးပေးရတယ်လို့သိရပါတယ်။ကာဝယ်ဆေးတွေကိုလားလိုက်ဘလို့ထိုးနှံတိုက်ကြွေးသင့်ပါတယ်လဲလို့မေးကြည့်တဲ့အခါမှာတော့
မွေးခင်းစနေပြီးတော့အသက်3လခွဲအတွင်းမှာဆိုလို့ရှိရင်စုံစိုးချက်နဲ့မိခံယောဂကာကွယ်ဆေး၊တီဘီယောဂကာကွယ်ဆေး၊နောက်ပိုလီယောဂကာကွယ်ဆေးကိုတော့တောက်ဆေးအနေနဲ့အဆက်ချဆေးပေါ့နော်။အားလေးကိုတိုက်ရပါမယ်။ပြီးတဲ့အခါကျတော့အသက်ဟောတဝါပြီးပိုကာကွယ်ဆေးနဲ့ Hemophilus influenza B လို့ခေါ်တဲ့အုံနောက်အမေးရောင်နဲ့အဆုတ်ပွားအဆုတ်ရောင်ယောဂဖြစ်နိုင်တဲ့ကာကွယ်ဆေးကိုလည်းထိုးနိုင်ပါတယ်။ပြီးတော့တန်တလာခွဲရွယ်မှာတော့ဇွန်လတလာခွဲမှာထိုးထားတဲ့ဇွန်လကြညာမိခိုင်နောက်ပြီးတော့ပိုလီယိုဓာတ်တွေကိုထပ်မံအဖြေဆေးနဲ့ထပ်ထိုးရပါမယ်။ပြီးတော့ Hemophilus influenza B ကိုလည်းထပ်ပြီးတော့ထိုးပါပါမယ်။ပြီးလို့ရှိရင်အသက်ထမှန်ထိုးနိုင်မှာတော့ Pneumococcal vaccine လို့ခေါ်တဲ့အဆုတ်ရောင်အဆုတ်ပွားနဲ့အုံနာမေးအောင်ဖြစ်စီတဲ့ပိုးတမျိုးကိုထပ်ပြီးတော့ကာကွယ်တဲ့ဆေးကိုထိုးနိုင်ပါတယ်။ဒါအပြင်ရိုတာဗိုင်းရပ်စ်ဗက်ဆင်းလို့ခေါ်တဲ့ကလေးတွေမှာဆောင်းတွေမှာဝမ်းပြောင်းဝမ်းလျှောက်ယောဂဖြစ်စီတဲ့ရိုတာပိုးကိုကာကွယ်တဲ့ဆေးကိုလည်းအဆက်ချဆေးအနေနဲ့တိုက်ကြွေးနိုင်ပါတယ်။အသက်3လခွဲရွယ်မှာတော့စုံစိုးကြညာမိခံယောဂကာကွယ်ဆေးနောက်ပြီးတော့ပိုလီယိုအဆက်ချဆေးဖြင့် H influenza B vaccine ကိုထပ်ပြီးတော့ထပ်မံအားဖြည့်တဲ့အနေနဲ့ထပ်ထိုးရပါမယ်။ပြီးလို့ရှိရင်ဆေးအသစ်အနေနဲ့ကလည်းဆိုနာပြောရရိုတာဗိုင်းရပ်စ်နဲ့ညီမိုကိုကေဗက်ဆင်းကိုထပ်ပြီးတော့ထိုးရပါမယ်
။ရင်သွေးငယ်လေးတွေအသက်6လအရွယ်ရောက်လာတဲ့အခါမှာတော့ကာဝယ်ဆေးတချို့ကိုထပ်မံထိုးနှံပေးဖို့လိုအပ်တယ်လို့သိရပါတယ်
။အသက6လအရွယ်မှာတော့အသက်အောင်သမားကာကွယ်ဆေးကိုထပ်မံအဖြည့်ဆေးအနေနဲ့ထပ်မံထပ်ထိုးရပါမယ်။ဒါအပြင်ညီမိုကိုကေဗက်ဆင်းလို့ခေါ်တဲ့အဆုတ်အောင်ဆုတ်ပွားနဲ့အုံနောက်မေးရအောင်လည်းထပ်မံထိုးရပါမယ်။အသက6လအရွယ်မှာတော့ဝတ်သက်ရောဂါကာကွယ်ဆေးကိုထိုးနှံရပါမယ်။အသက7လအရွယ်မှာတော့မန်းစီဆယ်ရူဘဲသားလို့ခေါ်တဲ့ဝတ်သက်ရဲ့ခြိုက်တိုးရဲ့ပချင်ရောင်ရဲ့၃မျိုးတွဲဆက်တဲ့ကာကွယ်ဆေးကိုထိုးနှံနိုင်ပါတယ်။ဒ ဒါပြင်ဗယ်ရီဆဲလာလို့ခေါ်တဲ့ရေကြောင်ယောဂကာကွယ်ဆေးကိုလည်းမိမိအစီအစဉ်နဲ့မိမိထိုးနှံနိုင်ပါတယ်ပြီးတော့အသက်ရောင်အသွားအေးကာကွယ်ဆေးကိုလည်းထိုးနှံနိုင်ပါတယ်အသက်တနည်းနည်း6လမှာတော့ဆွန်ဆိုးကြံ့ညာမေခံယောဂကာကွယ်ဆေးနဲ့ပိုလီယိုအဆက်ချဆေးတွေကိုထမံအားဖြည့်တဲ့အနေနဲ့ထိုးဝါတောက်ရပါမယ်ပြီးလို့ရှိရင် H influenza B vaccine ဆိုတဲ့အဆုံအောင်ဆုံးပွားနဲ့အုံနောက်မိပါယောဂအုံနောက်အမေးပါရောင်ယောဂကာကွယ်ဆေးကိုလည်းထပ်မံထိုးနှံပါမယ်ပြီးတော့ဝတ်သက်ယောဂကာကွယ်ဆေးကိုလည်းထပ်မံအားဖြည့်တဲ့အနေနဲ့ထိုးရပါမယ်အသက်နှစ်နှစ်မှာတော့အသက်ရောင်အသွားအေးယောဂကာကွယ်ဆေးကိုထပ်မံအားဖြည့်ရပါမယ်ပြီးတော့တိုက်ဖိုက်ယောဂကာကွယ်ဆေးကိုလည်းမိမိအစီအစဉ်နဲ့မိမိရည်သွင်းငယ်ကိုထိုးနှံပေးနိုင်ပါတယ်ဒါအပြင်အစိုးရပြောခဲ့သလိုပဲအုံနောက်အမေးရောင်နဲ့ဆုတ်အောင်ဆုတ်ပွားအောင်ဖြစ်စေနိုင်တဲ့အခြားယောဂမျိုးတစ်မျိုးဖြစ်တဲ့ Streptococcus pneumoniae နဲ့ Meningococcus AC virus တွေကိုကာကွယ်နိုင်တဲ့ကာကွယ်ဆေးတွေကိုလည်းမိမိစီစဉ်နဲ့မိမိထိုးနှံနိုင်ပါတယ်။အသက်၄နှစ်ကနေ၆နှစ်အတွင်းအကြောင်းကြီးတဲ့အရွယ်မှာတော့စုံစုမိခံယောဂကာကွယ်ဆေးပြီးတော့အသက်ရောင်သွားပြီးပိုကာကွယ်ဆေး H influenza B ကာကွယ်ဆေးဒါပြင်ဝတ်သက်အချိန်ရောင်ခြိုက်သွေးယောဂကာကွယ်ဆေးရေကြောင်ယောဂကာကွယ်ဆေးနဲ့ဦးရောင်ငန်းဖျားတိုက်ဖိုက်ယောဂကာကွယ်ဆေးတွေကိုလည်းထပ်မံထိုးနှံရပါမယ်။အသက်၁၀နှစ်အရွယ်မှာတော့အသက်ရောင်အသွားပြီးယောဂကာကွယ်ဆေးကိုထပ်မံအားဖြည့်ထိုးနှံရပါမယ်
။ရင်သွေးငယ်လေးတွေကိုထိုးနှံတိုက်ကျွေးသင့်တဲ့ကာကွယ်ဆေးတွေဟာလားလိုက်စနစ်တကျထိုးနှံတိုက်ကျွေးရမယ့်ကာကွယ်ဆေးအမျိုးအစားတွေဖြစ်တာကြောင့်မပြတ်မကွက်ထိုးနှံတိုက်ကျွေးပေးနိုင်ကြဖို့အတွက်တင်ပြပြလိုက်တာဖြစ်ပါတယ်။ကျွန်တော်တန်ဆိုပါ
လူလူနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ကြတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေပို့ထုတ်နေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်အခုတော့ဥကျော်ဇန္နာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးမှာပါသမရအဝင်းမြင့်ကမြန်မာနေတဲ့ကူမိန်ကမှာအုတ်ချုပ်ရေးရာတွေနဲ့ပတ်သက်တဲ့လှုပ်ဆောင်မဲ့ကိစ္စတွေကိုပြောကြားသွားပေမဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးကိစ္စအပအဝင်နိုင်ငံရေးကိစ္စတွေကိုရှောင်လွှဲသွားခဲ့ပါတယ်ဘာကြောင့်ပါလဲမြမမောရရေးရာသုံးသက်သူဒေါက်တာတင်မောင်တန်းတီဘောမြို့နယ်ကိုစားပြုပြည်သူ့လွတ်တော်အမဟောင်းဦးရဲထွန်းတို့နဲ့ဥကျော်ဆန္ဒကဆွေးနွေးသုံးသပ်ထားပါတယ်ရှင
်နောက်တစ်ခုကသမရာကြီးကအခုအုတ်ချုပ်ရေးနဲ့ပတ်သက်ပြီးတော့တော်တော်လေးပြောပါတယ်အုတ်ချုပ်ရေးပြုပြင်ရမယ့်ကိစ္စတွေကိုပြောတယ်ဒါပေမဲ့သူကတော့အုတ်ချုပ်ရေးပိုင်းအကြီးကြီးပေါ့ကွာဒါပေမဲ့နိုင်ငံရေးအဖြစ်အဓိကဖြစ်နေစိန်ခေါ်မှုတွေတော့သိပြောသွားတာမတွေးရဘူးလို့ဆိုရင်မှမမဟုတ်ပါဘူးအထူးသဖြင့်ကျွန်တော်ပထမဆုံးဒီနေရာမှာသတိထားမိတာတိုင်းရင်းသားတွေနဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ငြိမ်းချမ်းရေးရရှိဖို့လုပ်နေတဲ့ကိစ္စဒီကိစ္စကိုဘာမှမပြောသွားတာနဲ့ပတ်သက်ပြီးတော့ဥယျာထွန်းဘယ်လိုသဘောပါလဲခင်ဗျာအဲ့ဒီကိစ္စမှာ
ဟုတ်တယ်ဗျာဒီမိန်ကုန်းထဲမှာတော့ငြိမ်းချမ်းရေးကိစ္စပေါ့နော်တိုင်းရင်းသားတွေနိုင်ရှိနေတဲ့ကိစ္စအခြေအနေနောက်ဘလို့ဝါဖြစ်မယ်ဆိုတဲ့ဥစ္စာကိုသူဓာတ်ရိုက်ပြောမသွားဘူးပေါ့နော်ပြောမသွားတဲ့အခါကျတော့ဒီဟာကဒေါက်ဆန်းစုကြည်ကဥဆောင်ပြီးတော့ထောင်ရွက်နေတဲ့ကိစ္စလဲဖြစ်တဲ့အတွက်ကြောင့်မလို့သူ့အနေနဲ့ဒီကိစ္စမှာဟိုပြောလို့မတင့်တော်တာလဲပါမှာပေါ့လေသို့တော့တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးဆွေးနွေးတဲ့ကိစ္စမှာဥတည်ချက်ကတော့ဒီမိုကရေစီဖက်ဒရယ်စနစ်တည်ဆောက်ဖို့ဖြစ်တယ်ဆိုတာဒီနားလည်ထားတဲ့အတွက်ကြောင့်မလို့အခုဖွဲ့စည်းပုံအခြေခံဥပဒေတွေကနေပြီးတော့ဒီဖက်ဒရယ်စနစ်ကိုသွားနိုင်တဲ့လမ်းကြောင်းတွေပေါ့နော်တကယ်ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့မဆန့်ကျင်တဲ့ကိစ္စတွေကိုတော့သူလောက်ကင်ထားပေးပါမယ်လောက်နိုင်သမျှလောက်ကင်ထားပေးပါမယ်လို့အချက်ပြလိုက်တယ်လို့ပဲထင်ပါတယ
်ထပ်ထပ်ဝင်တော့ဘာမှပြောတော့ခြင်းမရှိဘူးပေါ့ဆရာဦးတီမောင်စံကဘယ်လိုသဘောပါလဲဒီခေတ်ကြောင
်ပထမတစ်ခုကတော့တာဝန်မိုင်းခွဲဝေမှုပေါ့နော်ဒီဥဝင်းမြင့်တက်လာပြီးတာနဲ့ကျွန်တော်တို့ဒေါအောင်ဆန်းစုကြည်ယူမဲ့တာဝန်ဥဝင်းမြင့်ယူမဲ့တာဝန်ကျွန်တော်ဒီလိုကိုယ်ရပြပြမြင်လို့ရသွားပြီပေါ့နော်ဒီမိန်ကောင်ကထပ်ပြီးအတည်ပြုတာတော့ကျွန်တော်အဲ့လိုပဲရှင်းတယ်ဒုတိယချက်အနေနဲ့ကတော့ညီညာရေးတွေကျွန်တော်ဆောင်ရွက်တဲ့သဘောတူညီချက်တွေရပြီဆိုလို့ရှိရင်လည်း Federal Clinic ကိုသွားဖို့ဆိုရင်လက်ဖြစ်အားဖြင့်စနစ်အားဖြင့်ပြင်ဆင်ထားဖို့လိုလိမ့်မယ်လို့ထင်တယ်ဒီဘက်ပိုင်းကနေဆရာဦးဝင်းမြင့်ကတံပိုးလိုက်မယ်လို့ကျွန်တော်ဒီလိုနားလည်တယ်ဒီမင်းကောမှလည်းအဲ့ဒီလိုပဲတွေ့ရတယ်ဖြစ်နေ
။ဟုတ်ကဲ့အဲ့တော့အဲ့ဒီဟာနဲ့ဆက်ဆက်လို့ပဲပြည်တွင်းရင်းချမ်းရေးမရှိသေးရင်တော့လူခွင့်ရေးတူမြင့်ကောက်ွယ်ဖို့ဆောင်ရွက်မယ်။ဘာညာပြောတဲ့ဟာလည်းပဲအခက်အခဲအတဆူရှိလာပေါ့ဆရာနော်
။ဟုတ်လူခွင့်ရေးဆရာကိစ္စကတော့ကျွန်တော်တို့ကဘာကြီးနဲ့ဆက်ပြတ်တဲ့ဟာလည်းပါတယ်။အားကြောင့်တချောင်းနောက်ကြောင်းကြောင်းကဖိနှိပ်အုပ်ချုပ်မှုအောက်မှာအကြာကြီးနေခဲ့ရတဲ့ဟာလည်းပါတယ်။အတူတူဖြစ်ကျွန်တော်တို့က အာဏာသုံးအုပ်ချုပ်ရေးအောက်မှာအခွင့်အရေးတွေကင်းမဲ့ခဲ့တာပေါ့နော်အဲ့တော့လူခွင့်ရေးကိုကျွန်တော်တို့နားလည်တယ်ဆိုတာကပြိနိုင်ခံရတဲ့သဘောရနားလည်တာလူခွင့်ရေးရဲ့သဘောတဘာဝရနားလည်မှုမှာတော့အားနည်းနေသေးတယ်လို့ကျွန်တော်ဒီလိုပဲတွေ့ရတယ်ပေါ့နော်ဒါကြောင့်မလို့လူခွင့်ရေးနဲ့ကိစ္စနဲ့ပတ်သက်ပြီးလို့ရှိရင်ကျွန်တော်တို့အချိန်ယူရလိမ့်မယ်လို့ကျွန်တော်ထင်တယ်တာကြီးကလည်းဒါကိုသဘောပေါက်တယ်လို့ကျွန်တော်ထင်ပါတယ်ဒီမှာပြောသွားတဲ့ကိစ္စဒီမှာဆိုတော့တော်တော်ပဲရေးကြည့်တာကအစိုးရဖွဲ့တရက်ကလူခွင့်ရေးကိုအကာအကွယ်ပေးမယ်เนาะအကာအကွယ်ပေးဖို့အတွက်အမှတ်ပြန်ချက်ပေးတယ်ဆိုတာကဒါတော်တော်ကြီးရေးကြည့်ပါတယ်အထူးသဖြင့်လူခွင့်ရေးနဲ့ပတ်သက်တဲ့ကိစ္စတွေဆိုလို့ရှိရင်အထူးသဖြင့်ကျွန်တော်တို့ရခိုင်ကိစ္စပေါ့လေအခုနိုင်ငံတကာနဲ့ပတ်သက်တာဆိုလို့ရှိရင
်ဟုတ်ကဲ့
ဒါဆိုလို့ရှိရင်အစိုးရရဲ့မူဝါဒနဲ့ဒေါအောင်ဆန်းစုကြည်ရဲ့သဘောထားကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဖွဲ့စည်းထားတဲ့ကိုဖီအန်န်ကော်မရှင်ရဲ့တင်ပြချက်တွေပေါ့နော်သူရဲ့အကြံပြုချက်တွေကျွန်တော်တို့လှန့်ကြည့်ဖို့လိုအပ်တယ်ကြာအဲ့ဒါကမှခေါင်းဆောင်ပိုင်းရဲ့တကယ်လူခွင့်ရေးဆိုင်ရာရည်တည်ချက်ကိုတွေ့ရတယ်လို့ထင်တယ်အဲ့ဒါတွေကနိုင်ငံတကာလည်းလက်ခံထားတာဖြစ်တဲ့အတွက်ကြောင့်မလို့နော်ဒီပြရအားဖြင့်မကွဲဘူးဒါပေမဲ့လက်တွေ့ဆောင်ရွက်ချက်တွေနဲ့လက်တွေ့လှုပ်ဆောင်နေရတာတော့စောစောကပြောခဲ့တဲ့ကျွန်တော်တို့အကန့်အသတ်တွေကြောင့်ခေါင်းဆောင်တွေမှာအခက်အခဲတွေရှိနေတုံးပဲလို့ကျွန်တော်ထင်တယ်အဲ့ဒါမြန်မာနိုင်ငံအနေနဲ့ရုပ်ကံရမယ်လက်ပဲတစ်ခုပါပဲ
ဟုတ်ကဲ့ဒီတော့အဲ့ဒီတော့အဲ့ဒီမင်းကောမှာအဓိကသမဏကြီးပြောတဲ့အထက်မှာလွှမ်းခြုံပြီးတော့ကြည့်မယ်ဆိုရင်တည်ငြိမ်မှုလည်းရှိစေအပြောင်းလဲတွေလည်းဖြစ်စေဆွဲသဘောမျိုးနဲ့လုပ်မယ်ဆိုတော့ပြောတော့ပါတယ်ဆိုတော့အပြောင်းလဲတော့လုပ်မယ်ဒါပေမဲ့တည်ငြိမ်မှုရှိဖို့ကအဓိကအခြေခံ condition အခြေခံလွတ်ချက်ဖြစ်နေတာပေါ့ကြာအဲ့ဒီတော့တည်ငြိမ်မှုဆိုတာစောစောကပြောတဲ့လူခွင့်ရေးကိစ္စတွေညဉ့်ဉျေးရေးကိစ္စတွေဆိုတော့အဲ့ဒီဟာရှိမှလုံနိုင်မဲ့သဘောဆိုပြီးပြောသွားတာဖြစ်တယ်ဆိုတော့တည်ငြိမ်မှုရရှိရဖို့အရေးကြီးတာပေါ့အဲ့ဒီကိစ္စကိုဘယ်လိုလုံနိုင်လိမ့်မယ်လို့ထင်ပါလားတည်ငြိမ်မှုအပြည့်အဝရရှိအောင်ဆောင်ရွက်နိုင်လိမ့်မယ်ထင်ပါလားရတော့
အဲ့ဒီပြောကြားချက်နဲ့ပတ်သက်ပြီးတော့သူပြောတာမရှင်းမှုဖြစ်နေတယ်ဒီမိခွန်းရဲ့နောက်ဆုံးအပိုင်းမှာပါတယ်ဒီမိုကရေစီဖက်ဒရယ်စနစ်ကိုသွားဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကကွန်ပျူတာရဲ့အတိုင်းဘ ਹੁ ထုတ်ကင်မှုတွေချော့ချရေးကိစ္စတွေကိုထောင်ရွက်သွားပါမယ်ဆိုတဲ့ဟာကိုပြောပြီးတဲ့နောက်ပိုင်းမှာဒီကိစ္စကိုပြောတာဖြစ်တဲ့အခါကျတော့ဒီမိုကရေစီဖက်ဒရယ်စနစ်ပြည်တွင်အောင်လုံမဲ့ကိစ္စကိုရည်ညွှန်းတာလားဓမ္မမဟုတ်သူအထက်ကပြောခဲ့တဲ့အဲတရားရေးမှန်တိုင်းစက်မှတ်ဖို့တို့အကျင့်ပြည့်ခြားစားမှုတိုက်ဖြတ်ရေးတို့အဲနောက်ကျန်တဲ့ကိစ္စတွေပေါ့လေအားလုံးကိုခြုံပြီးတော့အဲ့အဲ့ဒီဟာတွေကိုဆောင်ရွက်တဲ့နေရာမှာဒီငင်းရေးနဲ့ငင်းညာရေးအတွက်ကိုဟိုအဓိကအမှုဖြစ်နေချမ်းမှချမ်းမယ်ဆိုပြီးတော့ပြောတာလားမရှင်းမှုဖြစ်နေတယ်တကယ်လို့ဒီဒီမိုကရေစီဖက်ဒရယ်စနစ်ကိုသွားဖို့အတွက်ဘိုလ်ချုပ်ကိုင်မှုတွေရှော့ချဖို့ကိစ္စကိုရည်ရွယ်ပြီးတော့ပြောတယ်ဆိုလို့ရှိရင်တော့သူကအချိန်နဲ့အချိန်အခါကိုကြည့်ပြီးတော့ဒါဖြစ်ပင်ဖြစ်တဲ့ဘိုလ်ချုပ်ကိုင်မှုတွေရှော့ချသွားမယ်တည်ငြိမ်ရေးကိုအဓိကစဉ်းစားအလေးထားစဉ်းစားပေးမယ်လို့အဲ့လိုနားလည်ရပါတယ်အဲ့ဒါဆိုရင်တော့စိတ်ကြတနာမရှိဘူးလို့ထင်ပါတယ်ဒါပေမဲ့လို့ဘုရားရေးမှန်တိုင်းကြန့်ခိုင်စေဖို့ကိစ္စတွေအကျင့်ပြည့်ခြားစားမှုပပျောက်ရေးကိစ္စတွေဘူးရည်စေဝါပြဿနာတွေအဓိကကိစ္စတွေကိုအောင်မြင်အောင်ဆောင်ရွက်တဲ့နေရာမှာကျွန်တော်တို့ခုနပြင်းရည်တို့ဘာတို့မျိုးသားရင်ကြားစေရည်တို့ဆိုတဲ့ဟာမျိုးတွေကိုထည့်စဉ်းစားပြီးတော့ဆောင်ရွက်မယ်လို့ပြောတာဆိုရင်တော့ဒီနေရာမှာပြဿနာရှိတယ်လို့ကျွန်တော်မြင်တယ်မျိုးသားရင်ကြားစေရည်ဆိုတာကအရင်ဖြစ်ခဲ့တဲ့ပြဿနာတွေနဲ့ပဲပတ်သက်တယ်ဒီနောက်ပိုင်းဖြစ်တဲ့ကိစ္စတွေကတော့ဥပဒေအရပဲဥပဒေကိုအောက်ဖြက်ကျူးလွန်လို့ရှင်ညီလူမဆိုးစောသားရင်သားမခွဲကြဘဲနဲ့အေးယူရမှာပဲဖြစ်တယ်ဆိုတာကိုပါဝင်ပတ်သက်တဲ့လူတိုင်းပေါ့နော်အဓိကခေါင်းဆောင်တွေဖြစ်တဲ့ကတော့ဆန်းစုကြည်ရောအဲကာဝေးဦးကြီးချုပ်ကောနော်သမရာရောအားလုံးကရှင်းလင်းလင်းပြတ်ပြတ်သားသားရှိနေဖို့လိုတယ
်ဟုတ်ကဲ့
ဒါကြောင့်မလို့ကျွန်တော်အနေနဲ့ကတော့နောက်ဆုံးသူပြောတဲ့အပိုက်ဟာဒီမိုကရေစီဖက်ဒရယ်စနစ်ကိုသွားဖို့အတွက်အခြေခံဖြစ်တဲ့2008ဖွဲ့စည်းပုံကပေးထားတဲ့ဘုံထုတ်ကံကိုရှော့ချရေးကိစ္စတွေကိုပဲရည်ရွယ်ပြီးတော့ပြောတာဖြစ်ပါစေလို့အဲကျွန်တော်တော့ဆူတောင်းနေမိတယ်ဘယ်လိုမဟုတ်ဘူးဆိုလို့ရှိရင်တော့အခက်ကပြောခဲ့တဲ့ဟာတွေကကျွန်တော်ထင်တယ်သိပြီးတော့ဟိုအားမရှိဘူးပေါ့เนาะသူပြောတဲ့အောင်မြအောင်တောင်းထက်ပေါ်မယ်ဆောင်ရွက်မယ်ဆိုတာတွေကအဲအဲ့နောက်ဆုံး
ောလိုက်တဲ့ clause ကြောင့်เนาะဒီစကားပိုက်ကြောင့
်ပျော်သွားတယ
်ဖိတ်အားမရှိတော့ဒီဖြစ်သွားမှာဟုတ်ပါတယ
်ဆောက်တင်မောင်တိုင်းလေဒီညမှာသုံးသပ်ပေါင်
းဟိုကျွန်တော်ယူဆတာကတော့ရိုးရိုးလေးထင်ပါတယ်အားကြောင့်လဲဆိုရင်အဖွဲ့အစည်းတစ်ခုပဲဖြစ်ဖြစ်ဒုတိယပဲဖြစ်ဖြစ်နိုင်ငံတနိုင်ငံပဲဖြစ်ဖြစ်အပြောင်းလဲတစ်ခုကိုသွားပြီဆိုလို့ရှိရင်အများအားချိန်ရတဲ့အကြောင်းပြန်တစ်ခုရှိတယ်တစ်ခုကဒီနေရေးဖြစ်တယ်တစ်ခုကအပြောင်းလဲဖြစ်တယ်အပြောင်းလဲပဲတင်လိုက်လို့ရှိရင်ဒီနေ့ပြတ်ကြတယ်ကတော့သပောင်းကင်းနေဖြစ်တယ်အဲ့ဒီကတော့ကင်းနေဖြစ်တာကအပြောင်းလဲပေါ်မှာပြန်ပြီးတက်ရောက်မှုရှိတယ်ဒါကြောင့်အပြောင်းလဲကမပေါက်ပြန်ဘူးဒီဇိုင်းထဲမှာပဲဒီနေ့ရေးကိုမဲတင်လို့လို့ရှိရင်လည်းအပြောင်းလဲကမဖြစ်ဘူးဆိုတဲ့အခါကျတော့အဲ့ဒီဟန်ချက်ကိုအများရန်ဆုံးဖြတ်ချက်ချတဲ့သူတွေကဒါချိန်ကြီးရပါတယ်ကျွန်တော်ထင်တော့အဲ့ဒီသဘောပဲထင်တယ်ပြီးတော့အမေကဘာလဲကျွန်တော်မမီတော့ဆိုလို့ရှိရင်တော့ပြည်ပြောင်းလဲလုပ်ငန်းစဉ်တွေကိုလုပ်တဲ့အခါမှာလိုက်နာမဲ့အခြေခံမှုလို့သူကအဲ့ဒီစကားကိုထည့်ပြောတယ်ပြောတဲ့အခါကျပြည်ပြောင်းလဲလုပ်ငန်းစဉ်ဆိုတာအထက်မှာပြောတာကစောစောကဤကြတဲ့ပထမဦးဆုံးမင်ကောမှာပြောခဲ့တဲ့အချက်ရှိချက်နဲ့တပတ်တယ်နံပါတ်၁ပြောခဲ့တဲ့များဦးဆက်တပရာကြီးပြောခဲ့တဲ့များဒီတဲမှာနိုင်ငံရေးနဲ့ပတ်သက်တဲ့အချက်တွေကိုသူမပြောပါဘူးနိုင်ငံရေးနဲ့ပတ်သက်တဲ့အချက်တွေကိုလည်းမပြောပါဘူးဒါကြောင့်မို့အဲ့ဒီမင်းကိုနိုင်ငံရေးနဲ့ငင်းငန်းရေးစီဆွဲဆန့်ပြီးတော့ယူမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်အကောက်ကြီးနည်းနည်းများလွဲချော်သွားနိုင်မလားလို့ကျွန်တော်အဲ့လိုပဲထင်တယ်သူပြောတဲ့ဘိုလ်ချုပ်ကွယ်မှုရှော့ချရေးဆိုတာကလည်းစောစောကလုံနေတဲ့ပြည်ပြင်ကြောင်းတဲ့လုပ်ငန်းတွေလုပ်ရင်ကိုဘိုလ်ချုပ်ကွယ်မှုအများကြီးရှိသေးတယ်ဥပမာအားဖြင့်အချက်နံပါတ်6မှာဖြစ်တဲ့ပြည်သူ့ဘန်ဒါစီမံခန့်ခွဲစနစ်လိုဟာမျိုးမှာဘိုလ်ချုပ်ကွယ်မှုတွေအများကြီးရှိတယ်အော်ဒီအပြီးကျွန်တော်ဒီရာကိစ္စတွေမှာလည်းဘိုလ်ချုပ်ကနေအများကြီးရှိတယ်အဲ့တော့ဒါတွေကိုညွှန်းပြီးပြောတာလို့ကျွန်တော်ထင်တယ်ကျွန်တော်ဖတ်ကြည့်တာတော့အဲ့ဒီလိုပဲသဘောပေါက်ပါတယ်နိုင်ငံရေးနဲ့ငင်းငယ်ကိစ္စကတော့ဒေါက်တာဆန်းစုကြည်ပဲပြောနေတယ်လို့ကျွန်တော်ထင်တယ
်ဦးကျော်ဆန္ဒရဲ့မြမအရေးသုံးသပ်ချက်ကိုနာဆင်ခဲ့ရတာပါရှင်။အခုတော့လာမယ့်စနေနေ့ည9နာရီတိုင်းလေးလိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနာဆင်ကြည့်ရအောင်ပ
ါ။ဆရာရှင်များရှင်မြမနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပြီးခဲ့တဲ့နှစ်တည်းကျဆင်းခဲ့ကြောင်းနိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်အခဲခတ်နေတဲ့အဖွဲ့တွေရဲ့နှစ်ပတ်လည်အစဉ်ခန်းစာတွေမှာဖော်ပြလိုက်ကြပါရစေ။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေကျဆင်းလာရတာဘာကြောင့်များပါလဲ။တိုးတက်လာအောင်ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်နေလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA American အတန်းရဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့အပတ်စဉ်အာကစားကဏ္ဍပါကိုရန်နိုင်ကအစူစီတင်ဆက်ထားပါတယ်။
တော်ရရှင်များမင်္ဂလာပါခင်ဗျာ VOA ရဲ့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ Manchester United နဲ့နီးပြ Mourinho တို့ရဲ့ဒီနှစ်ဘောလုံးရာသီအခြေအနေကိုအားကစားဆောင်မရှင်ကိုစုံမျိုးသက်နဲ့ဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်ခင်ဗျာဒီဘောလုံးရာသီဟာဒီ Mourinho Manchester United မှာဒုတိယဘောလုံးရာသီလည်းဖြစ်တယ်ဆိုတော့ဒီနှစ်ဘောလုံးရာသီမှာ Manchester United ရဲ့ခြေအနေထားကိုဘယ်လိုမြင်မိလဲ
ဟိုမနစ်ကလည်းနိုင်ရှင်ရင်တော့ဆက်လာတယ်ပေါ့ဗျာပိုပြီးကောင်းလာတယ်လို့ပြောရမှာပေါ့ဒါတော့လည်းဟိုပြိဿလူကြီးနဲ့ဟိုအမိသားမျိုးရောက်ပြီလားဆိုရင်တော့မရောက်သေးဘူးလို့ပဲပြောရမှာပေါ့
ဘယ်လိုလိုအပ်ချက်တွေသူတို့မှာရှိနေလို့လဲ
အထူးသဖြင့်တော့ဟို Mourinho ရဲ့ဟိုကခံစစ်ကစားပုံပေါ့ဆန်နေကြတာဘုံကိုပြိတက်ကပြိပြီးတော့ဟိုစိတ်ကြံပြိပြီးတော့သူကအတင်းကြီးနေနဲ့ပြိပြီးဆိုချင်းဆန်စိတ်ကိုအထိုင်ချပြီးတော့မှအနိုင်ရဖို့အတွက်ကိုဟိုပြင်ဆင်လို့ရှိတယ်လေသူတွေကိုယ်တွေဖွင့်ကြလာပြီးတော့ ူအနိုင်ရတာမျိုးဘောလုံးရတာအပြည့်အဝပြီးတော့နိုင်ကြီးနိုင်တာမျိုးကမော်ရီဟုတ်မော်ရီဟုတ်တမိုင်းချောင်းမှာမရှိခဲ့ဘူးမရှိခဲ့တဲ့အခါကျတော့ဒီချက်ကပဲပြိတ္တကသူ့ကိုတော်တော်လေးပြည့်ပြည့်လက်ပြဖြစ်နေတာလို့ကျွန်တော်အဲ့လိုပဲသိနေကြပါတယ
်ဟုတ်ကဲ့မန်ချက်စတာယူနိုက်တက်အသင်းဆိုတော့လည်းဖာဂူဆန်ကစားကင်လာတဲ့တလျှောက်မှာဒီဖွင့်ပြီးတော့ကစားတယ်အဲတိုက်စစ်ဖွင့်ပြီးတော့ရဲရဲတင်းတင်းကစားတဲ့အသင်းတသင်းပေါ့လေလူတွေကလည်းအဲ့ဒါကိုသဘောကျကြတယ်ဆိုတော့မော်ရီညိုအနေနဲ့ရောသူ့ရဲ့ကစားပုံကိုဒီမန်ချက်စတာယူနိုက်တက်ရဲ့ပုံစံလိုမျိုးနည်းနည်းပြောင်းသင့်တယ်လို့ရောမထင်ဘူးလား
အပြောင်းလဲတော့လုပ်တင်တာပေါ့အပြောင်းလဲလုပ်တင်တာပေါ့ဆိုတော့ဥပမာကဟိုလီဗာပူးနဲ့ကစားတယ်ကြာလီဗာပူးနဲ့ကစားတဲ့ပွဲမှာဂိုးမရှိသေးဘူးကြာတယ်ကျွန်တော်ကဟိုလီဗာပူးဘက်ကသူတို့ကန်ခွင့်ရတာဒီလောက်ပဲဒီမှာဘုရားသူတို့ကကံနာဖြောက်ကျင်လို့ဆိုတော့ဒီကိန်းလုံးကြီးအဲ့လိုကြီးခံနေပိတ်ကြတာနေတဲ့အခါကျတော့ဘာလို့ပြောပြောဟိုလူဝေဘံများပြူတာပြူပြူပဲပိတ်သက်ဝေဘံများဖြစ်တာပေါ့ဗျာပိတ်သက်ဝေဘံများအဓိကတော့ပိတ်သက်ဝေဘံများဖြစ်တယ်နောက်တစ်ချက်ကပေါ်လုံးရတာပြီးသွားနိုင်မှုကိုနည်းနည်းလေးကျော်ပါးနေတာပေါ့ဗျာကျော်ပါးနေတဲ့အတွက်ကြောင့်ဟိုပိတ်သက်ကအကျဉ်းပြည့်ပြီပေါ့ဆိုတော့ပေါ်လုံးကတော့တကူကျင်းလဲနိုင်တာပဲဆိုပေမဲ့ဟိုပိတ်သက်ကတော့ခွေးရင်းနဲ့ဆိုင်ဆိုင်ကျင်းလာဖို့ပဲရှိနေတာလေဆိုတော့ဒီကနေဒီဘာမှမကျင်းတဲ့အခါကျတော့မန်ရဲ့ပွဲတွေကပြီးပြီဆိုတော့ပါတယ်ပြီးပြီဆိုတော့ကျင်းဘာဖြစ်လို့တစ်ခါမှလည်းဟိုစီးပွားရေးကဟိုထိခိုက်တာတွေပါကြီးဖြစ်လာနေတယ်ပေါ့ဗျာဒါကမော်ရီညိုအနေနဲ့ကတော့ဆရာမင်းရဲ့နေရင်ပြောင်းမယ်ဆိုရင်ပြီးရင်သူ့ရဲ့နေဒီဘာကိုဟိုမဖြစ်မနေအပြောင်းလဲလုပ်ဖို့ကောင်းတယ်လို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ
်သူ့ဘက်ကရောအဲ့လိုမျိုးလှုပ်လာနိုင်မလားဘယ်လိုထင်မိလဲ
သူကတော့တရားရေးဘက်ကိုပြင်ဆင်နေတယ်လို့ပဲကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီနှစ်ဘောလုံးကြီးသူခေါ်ထားတဲ့ကစားသမားတွေပေါ့ဗျာ။ဥပမာဟိုလူကာကူခေါ်တယ်ဗျာ။လူကာကူလိုကစားသမားမျိုးကိုခေါ်ထားတယ်။ပြီးခဲ့တဲ့နှစ်ကလို့ရှိရင်ကျွန်တော်တို့ဒီပော့တာပေါ့ဗျာ။ပော့တာလိုကစားသမားမျိုးကိုခေါ်တယ်။ဒါကဒီနှစ်ဘောလုံးကြီးစောင်းလိအကြောင်းရှိမှတကယ်ထပ်ပြီးတော့ဟိုအကင်နဲ့ဆန်ချက်လိုကစားသမားမျိုးကိုခေါ်တယ်ပေါ့နော်။ဆိုတော့သူခေါ်ထားတဲ့ကစားသမားတွေကဟိုခံစစ်ကစားသမားတွေတိုက်စစ်ကစားသမားတွေဟိုများတာကိုသူကပြေးပါပါ။နောက်တစ်ခုမာတက်ပေါ့ဗျာ။မာတက်လိုရှိရင်လည်းဟိုခံရက်ကဖက်စစ်နေစီးတူရင်းနဲ့သူအရရှိအထိလိုက်ပြီးတော့ဂိုးတွေပြေးနိုင်တဲ့ကစားသမားတွေဆိုတော့သူခေါ်ထားတဲ့ကစားသမားအဲ့ဒီအရာကြည့်နေတယ်လို့ရှိရင်ဒီလက်တိုက်စစ်ကိုပုံဖော်ဖို့အတွက်ကိုပလိပြင်ဆင်ထားတယ်လို့ကျွန်တော်အဲ့လိုပဲပြောမှာပ
ါလာမဲ့ဒီဘောလုံးရာသီမာယောသူကစားသမားတွေခေါ်မယ်ဆိုရင်ဘယ်လိုကစားသမားတွေကိုမန်ချက်စတာယူနိုက်တက်အသင်းအနေနဲ့ထပ်ပြီးတော့လိုလဲ
ဘလူးကလည်းမယ်နေတော့တပ်ပြီးလူလဲလို့ရှင်သိရတော့ဗျာဒီကန်ဒက်ဖင်ဆစ်နဲ့ဒီနေ့ပြရတော့ကျွန်တော်ဒီမာကတ်နဲ့ထားရရနှစ်ယောက်ပေါ့သူတို့နှစ်ယောက်ကတော့တော်တော်လေးကိုကောင်းတဲ့အနေထားပါကောင်းတယ်ဆိုတော့သူတို့အတင်းအနေနဲ့ကြည့်မယ်ဆိုရင်ကောင်းတယ်အနေထားပါတော့ကျွန်တော်အတင်းအနေနဲ့နိုင်ရှင်းမယ်သူတို့ရှင်လည်းဒီနေ့တော့ဟိုလူအပ်ကလေးတွေရှိနေတာပေါ့ဥပမာဒီဆယ်ကြီးကကန်ဒီလိုလူကစားသမားမျိုးနဲ့ရှင်လိုက်တဲ့အခါကျတော့သူတို့လည်းသူလည်းနည်းနည်းလေးတော့လူအပ်ကျတော့ရှိမှာပေါ့နော်ဒီလိုချက်ရှိတော့ဒီလိုလည်းဟိုမာတစ်နဲ့ဟာရီယာကတော့ဒါဒက်ဖစ်ပလစ်ကြီးကတော့ကိုဒီပြည့်ပြည့်စုံတဲ့ကစားသမားပြောက်ပါတော့လူတွေကတော့ဒီကွင်းလေဖန်တီးရှင်ပေါ့ကွင်းလေဖန်တီးရှင်ပြောက်တော့ဟိုလူတွေပေါ့ကြာရင်ကွင်းလေဖန်တီးရှင်ကအထူးသဖြင့်တော့ဟိုပေါ်ပါကဘာမှလုပ်မဖြစ်ဘူးပေါ်ပါကဒီနေ့ပေါ်လို့ရရင်ဆရာလေးပြည့်ရတယ်ဘာမှလုပ်မဖြစ်တဲ့အပြင်အတင်းအတွက်ပေးဆက်မှုလုံးဝလည်းတော်တော်ကိုဆိုးနေတာပေါ့နောက်တစ်ချက်ကတော့ဒီတောင်မန်ကဆက်တိမောရီမှာဘလင်စီယာနဲ့ experience ကြီးထွက်တဲ့ပုံလုံးအရင်နေတယ်ကဒီပုံလုံးရတယ်။ဥပမာဘလင်စီယာလို့ရှိရင်ကြည့်တော့လိုက်ကြတာနိုင်တာပြန်တယ်။ဒါပေမဲ့သူ့ရဲ့ဆက်တိမောရီကဘာမှတိရမှုမရှိဘူး။ဆယ်လုံးမှာ6လုံးလောက်ကကျန်တဲ့နောက်တန်းနဲ့ထိပြီးအပြင်ထွက်သွားတာများတယ်။သူကကစားအားတော့ကောင်းပါရဲ့။ဘင်းအတွက်ဒီ6ရနိုင်လောက်တဲ့ဖန်တီးပြီးမှနိုင်ပြီးဖန်တီးပြီးဖို့နိုင်ဘူးပေါ့နော်။ Cross ball ကြတော့ဘလင်စီယာရဲ့ဉာဏ်ကတော့အားနေတယ်။အဲ့လိုအားနေတဲ့ခါကျတော့သူတို့နှစ်ယောက်နေရာမှာလဲတော့ဒီတောင်မန်တစ်ယောက်ကစားနိုင်တဲ့အပြင်ဒီဖြတ်တင်မော်ရီတီးပြီးကြောက်ပြေးပို့နိုင်တဲ့ကစားသမားမျိုးလို့ရဲလို့ကျွန်တော်အဲ့လိုမျိုးပြန်သက်ချင်ပါတယ်နောက်တစ်ခုကတော့ဒီနောက်တန်း၄ယောက်ပြန်ပြောင်းပြောင်းတော့နောက်တန်း၄ယောက်ဆိုတာကျွန်တော်မြင်ကြည့်ရလို့ရှိရင်တိတ်အားမရအောင်ဒီနေ့ပေါ်လုံးရတယ်ကမန်ကြီးကဒီဂိုးပေးရမှုနှုန်းကနည်းနည်းနည်းနေတယ်ဆိုတာအဓိကကိုယ်မှန်တဲ့အကောင်လုံးအကြည့်လို့လားကိုပြရမှုလုံးနေတာ။ဒီရောက်ဆုံးလဲဖို့မဖြစ်နိုင်တော့မှပဲ။တောင်မှနှစ်ဖက်ကကစားသမားနှစ်ယောက်ကတော့မဖြစ်နိုင်လဲဘူးလေ။ကျွန်တော်အဲ့လိုပဲပြောမှာ။
နောက်တစ်ခုကတော့ဒီအခုဒီဘောလုံးရစီမှာခုနကကျွန်တော်တို့ပြောခဲ့တဲ့အတိုင်းပဲ မော်ရီညိုကစားပုံနဲ့ပတ်သက်ပြီးတော့အခုဆိုရင်ပဲသူ့ကိုထွက်ပေးဖို့ပြောတဲ့ဆိုတဲ့နေလဲတော်တော်လေးကိုကြားလာနေရတဲ့အနေအထားဆိုတော့ဒီမော်ရီညိုအနေနဲ့မန်ယူမှာဆက်ပြီးရှိနေနိုင်မလားရှိတင်သလားဆိုဆက်ပြီးတော့ရှိမယ်ဆိုရင်ရောသူ့အနေနဲ့ဒီမန်ယူပြည်သက်တည်လိုချင်တဲ့အောင်မြင်မှုမျိုးကိုယူနိုင်မယ်လို့ထင်လား
ညိုအနေနဲ့မန်ယူမှာဆက်ရှိနိုင်မလားဆိုတာကတော့ပြောရမယ်ဆိုလို့ရှိရင်လက်ရှိအနေအထားရလို့ရှိရင်တော့အလုံးလုံးကံကြေခွင့်ရတယ်နောက်တစ်ဆင့်တော့ပဲဖြစ်နေမယ်လို့ကျွန်တော်အဲ့လိုပဲတင်တယ်ကျွန်တော်ဘာကြောင့်လဲဆိုတော့ကျွန်တော်ဒီကျင်း FA ကလားပြန်မဲကိုကြည့်ရမှာပေါ့ကွာ FA ကလားပြန်မဲမှာဘူလူဝဲတက်ပြီးချန်ပီယံလိုရဖြစ်သွားရင်တော့လေအမျိုးပေါ့ဒီလိုလေချန်ပီယံလိုဝင်ဝင်ရတာအတွက်ကြောင့်နောက်တစ်ဆင့်တော့ကတော့ကံကြေခွင့်ရတော့ရတော့ရတော့ပါပဲအဲ့ဒီအရာဒီမှာမှတောင်းမြင်နေရအောင်လို့ရှိရင်တော့ပေါ်ညိုနေနေကတော်တော်ကိုဟိုဒီမိုင်းကိုလည်းစွန့်သွားပြီးနောက်တစ်ဆင့်အသင်းတစ်ခုကိုပြောင်းသွားဖို့ကဒီပြည်ရတော့ရှိပါတယ်။ဆိုအောင်မြင်မှုထပ်ရနိုင်မလားဆိုရင်တော့ဒီပြည်ရလေးရဲ့တရှိနေတာပြရဲပြည့်ရတဲ့အတိုင်းပဲ။ဒီလိုကပြင်ရတာမင်းနဲ့အဆင်နဲ့တစ်သိန်းလောက်ပဲပြင်ရတာ။အခုက6သိန်းလောက်ပြင်နေရတာဆိုတော့လက်ရှိမော်ရီညိုရဲ့ဤဘီဟာဒီလက်ရှိမန်ယူရဲ့ဒီပြင်ရဆိုလို့ရှိရင်တော့ဟိုအောင်မြင်မှုထပ်ရဖို့ကဟိုတော်တော်လေးကက်ကျဲနေနေထားပါဗျာ။ဆိုတော့မော်ရီညိုအနေနဲ့လည်းသူ့ရဲ့ဒီဤဘီဟာပြောင်းနိုင်မှာပဲ။ဟိုချန်ပီယံရှစ်ကလည်းပြောင်းလဲရဲ့ပြောလို့လည်းနိုင်မှာပေါ့အဲ့လိုမှမဟုတ်ဘူးသူတို့ကြီးတော့ဒီပုံစံတိုင်းဆက်သွားမယ်ဆိုရင်တော့နာမည်နဲ့ပေါ်လို့ရပြီပါလေနောက်တစ်ခေတ်ဆိုင်ပြည်ပြင်းရရင်တော့မှပဲဟိုအောင်မြင်ရရဖို့ဆိုတော့တော်တော်အလားအလာနေပါတယ်ပေါ်ရည်ယူနေနဲ့နောက်ထပ်နိုင်ရင်တော့ဆက်နေခြင်းရရင်အလုံးလုံးတစ်နှစ်ပဲလို့ကျွန်တော်လည်းပြောချင်ပါ
အကစားအပါစင်ကနာကိုထုတ်လွှင့်ပေးလိုက်တာပါရှင်မနက်ဖြန်ကြာရပရင်းနဲ့မနက်ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ရမှာပါလိုင်းတိုမီတာ30 40 48နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA ကနေအခုအတန်းလွှင့်နေတဲ့တနားရီစာအစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိအစအဆုံးပြန်ပြီးတော့နာဆင်နိုင်ပါတယ် VOA မြန်မာပိုင်းအတံလွင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုစောဝင်းလိုင်းကပြောပြပေးပါဦ
းအမေရိကန်နိုင်ငံကိုရောက်ရှိနေတဲ့ပြင်သစ်သမ္မတ Emmanuel Macron ဟာအခုအတံလွင့်နေတဲ့အချိန်မှာပဲအမေရိကန်လွှတ်တော်နေရာပေါင်းရှင်မှာမိန့်ခွန်းပြောကြားနေပါတယ်နိုင်ငံအကြားတမိုင်းကြောင်းနဲ့ချီတီးရှိခဲ့တဲ့ချစ်ချည်ရင်းနှီးမှုပူးပေါင်းဆောင်ရွက်မှုတွေကိုမိပေါင်းထိုးပြောကြားခဲ့ပြီးနိုင်ငံအကျိုးတူကိစ္စရပ်တွေကိုအနာဂတ်မှာပူးပေါင်းဆောင်ရွက်ကြဖို့ကိုပါထည့်သွင်းပြောကြားခဲ့ပါတယ်။ဒါ့အပြင်အကြမ်းဖက်မှုတိုက်ဖျက်ရေးကိုလည်းလက်တွဲလှုပ်ဆောင်ကြဖို့ဒီမိုကရေစီနဲ့လွတ်လပ်မှုတို့အတွက်လက်တွဲခုခံကာကွယ်ကြဖို့တို့ကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်။အကြောင်းအရာတော်တော်များများကိုပြောသွားခဲ့တဲ့အထက်ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာကိစ္စရပ်တွေကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်။မနေ့ကတော့သမရမက်ခရွန်ကိုသမရထရမ့်အစိုးရကသူ့အစိုးရလက်ထက်မှာပထမဦးဆုံးနိုင်ငံတော်အဆင့်ညစာစားပွဲနဲ့တည်ခင်းအခမ်းခဲ့တဲ့အပေါ်အလွန်ပဲဝမ်းမြောက်ဂုဏ်ယူကြောင်းပြောကြားခဲ့ပါတယ်။ပြင်သစ်နဲ့အမေရိကန်နိုင်ငံတို့ဟာအမတန်ကိုမှထူးခြားတဲ့ကောင်းမွန်တဲ့ချစ်ချည်ရင်းနှီးမှုရှိတဲ့နိုင်ငံတွေဖြစ်တဲ့အကြောင်းလည်းထည့်သွင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းလွှတ်လပ်မှုအခြေအနေဟာမနေ့2019ခုနှစ်ကတည်းကစာရင်ပို့ပြီးတော့ဆွေးယူလာကြောင်း RSF နဲ့စီမချာတင်းတော်မြောက်အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုဟာမနစ်ကအဆင့်131မှာရှိခဲ့ရာကဒီနေ့အစီရင်ခံစာမှာတော့6ဆင့်လျော့ကျပြီးအဆင့်139ကိုရောက်သွားတယ်လို့ဆိုပါတယ်။အလားတူပဲ Freedom House အဖွဲ့ကထုတ်ပြန်တဲ့ကမ္ဘာလွတ်လပ်မှုဆိုင်ရာ2018ခုနှစ်အစီရင်ခံစာမှာလည်းမြန်မာနိုင်ငံဟာတစိ့တစ်ပိုင်းသာလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်ဖော်ပြထားပါတယ်။ကမ္ဘာတစ်ဝှမ်းအများကြိုက်မျိုးလိုက်ဝါရတုံးနေတဲ့နိုင်ငံသမားတွေကသတင်းမီဒီယာတွေကိုအဆက်မပြတ်တက်ခတ်နေတာဟာဒီမိုကရေစီနိုင်ငံတွေမှာချင်းချောက်မှုတစ်ခုဖြစ်လာနေတယ်လို့ဒီကနေ့ထုတ်ပြန်တဲ့ဒီအဖွဲ့နှစ်ဖွဲ့ရဲ့အစီရင်ခံစာထဲမှာထည့်သွင်းဖော်ပြထားပါတယ်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်းနေဖြစ်2009ခုနှစ်ကျော်ကာလတွေမှာတာဝန်ယူခဲ့တဲ့ရှင်းနေကြီးဦးကျုံဟာဒီကနေ့မနေ့စောစောပိုင်းမှာကွယ်လွန်သွားခဲ့ပါတယ်။ကွယ်လွန်ချိန်မှာတော့အသက်86နှစ်အရွယ်ရှိပြီးလူကျူးယောဂနဲ့ပဲကွယ်လွန်သွားတာလို့မိသားစုဝင်တွေကပြောပါတယ်ခင်ဗျ။
တရင်အချင်းချက်ကိုကိုယ်စားဝန်လိုင်ကကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမတင်ငိထားဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Miguel Dubensky ဖြစ်ပါတယ် VOA American အသံရဲ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်မနက်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 13.3 ညလိုင်းဒိုမီတာ32 kHz 93.5 နဲ့လိုင်းဒိုမီတာ40 kHz 93.0တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအားလုံးကျေးမရှင်လမ်းပါစေရှင်ကျေးမနှံလောပါ
This program has come to you from the Voice of America, Washington.